Welcome to the Voice of America in Burmese.
မင်္ဂလာညစေမတော်တာရှင်များရှင်။ PU American တန်ရဲ့2022ခုနှစ်ဇန်နဝါရီလ21ရက်ကြာတာပြည်ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 32နဲ့လိုင်းလံမီတာ190ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်ပါ။ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရသတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးပါမယ်ရှင်။American သမ္မတဂျိုးဘိုင်ဒန်နဲ့ဒုတိယသမ္မတကမလာဟဲရစ်တို့ဟာဒီကနေ့မှသမ္မတနဲ့ဒုသမ္မတတွေအဖြစ်အပြေအဝါဆက်ပြီးတော့တာဝန်ထမ်းဆောင်ကြတော့မှဖြစ်ပြီးကိုရိုနာဗိုင်းရပ်စ်ကရောဂါတုံ့ပြန်ရေးကိစ္စကိုအလေးထားဆောင်ရွက်သွားဖို့ရှိပါတယ်။ကြာသပတေးနေ့မှသမ္မတဂျိုးဘိုင်ဒန်ကကိုဗစ် -19 တိုက်ဖျက်ရေးနဲ့ပတ်သက်တဲ့သမ္မတမိန့်ထုတ်ပြန်ချက်တွေလက်မှတ်ရေးထိုးသွားမှဖြစ်ပါတယ်။အဲဒီနောက်ကိုဗစ် -19 ကာကွယ်ဆေးဖြန့်ဖြူးရေးလက်တလုံးဆောင်ရွက်နေတာအပါအဝင်ကိုဗစ် -19 ကရောဂါဖြစ်ပွားမှုကိစ္စတွေကိုဘိုင်ဒန်ဖွဲ့စည်းထားတဲ့ကိုရိုနာဗိုင်းရပ်စ်တုံ့ပြန်ရေးအဖွဲ့ကသမ္မတဘိုင်ဒန်နဲ့ဒုသမ္မတဟဲရစ်ကိုတင်ပြအစီရင်ခံမှာပါ။ဂျိုးဘိုင်ဒန်ကသူသမ္မတအဖြစ်တာဝန်ယူတဲ့ပထမရက်ပေါင်း100အတွင်းမှာကာကွယ်ဆေးပေါင်းတန်း100ထိုးနှံပေးဖို့ရည်မှန်းထားပါတယ်။သမ္မတတဲ့ဂျိုးဘိုင်ဒန်ဟာမနေ့ဗုဒ္ဓဟူးနေ့ကကျန်းသစ္စာကျင်းဆိုပြီးနိုင်ပိုင်းအတွင်းမှာသမ္မတအမိန့်နဲ့ထုတ်ပြန်ချက်အတော်များများကိုလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီထဲမှာတချို့ကတော့သမ္မတဟောင်းထရမ့်လက်ထက်မွတ်စလင်အများစုရှိတဲ့နိုင်ငံတွေကနေအမေရိကန်ပြည်ထောင်စုတွေလာရောက်သူတွေကိုခရီးသွားလာခွင့်ကန့်သက်ထားတဲ့အမိန့်ကိုပယ်ဖျက်တာပါဝင်တယ်လို့ American နေဆက်တတိုင်းတိဆောက်နေတဲ့လုပ်ငန်းတွေဆိုင်ငံ့တာ Keystone XL တဘာဝတံခွေပိုက်လိုင်းတိဆောက်ဖို့အတည်ပြုထားတာကိုပယ်ဖျက်တာ American နိုင်ငံလူဦးရေစီးရေးမှာနိုင်ငံသားမဟုတ်သူတွေကိုထည့်သွင်းခွင့်မပြုတာနဲ့ကြားမှကွဲပြားမှုအပေါ်အခြေခံမိခွဲခြားထားတဲ့အချက်တွေကို Joe Biden ကပယ်ဖျက်ခဲ့ပါတယ်ဒါအပြင်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ကမ္ဘာလုံးဆိုင်ရာဥတုရာသီပြောင်းလဲမှုတွေကိုဟန်တာရေးကြိုးပမ်းမှုဖြစ်တဲ့ပါရီသဘောတူညီချက်ကနေ American ပြည်ထောင်စုနှုတ်ထွက်ခဲ့တာကိုလည်းသမ္မတသစ်ဘိုင်ဒန်ကပြန်ပြီးပယ်ဖျက်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါအရေးနဲ့ပတ်သက်လို့အင်ရှင်အင်္ဂါအကာအကွယ်ပေးရေးဥပဒေကိုသက်တမ်းတိုးမြှင့်လိုက်တယ်လို့အစိုးရအဆောက်အဦပြရဝုံအတွင်းနှာခေါင်းစည်းမတက်မနေရအမိန့်ထုတ်ပြန်ခဲ့ပြီးကရောဂါတုံ့ပြန်ဆောင်ရွက်ရေးဆိုင်ရာအစိုးရယုံတည်ရုံးကိုလည်းဖွဲ့စည်းခဲ့ပါတယ်။သမ္မတဘိုင်ဒန်အနေနဲ့နောက်လာမယ့်ဆယ်ရက်အတွင်းဒါဇင်နဲ့ချီတဲ့အမိန့်တွေကိုလက်မှတ်ရေးထိုးထုတ်ပြန်သွားဖို့ရှိတယ်လို့အစိုးရအဖွဲ့တာဝန်ရှိသူတွေကပြောပါတယ်ရှင်။ American သမ္မတသစ်ဂျိုးဘိုင်ဒန်ရဲ့အင်ဖြူတော်ပြောခွင့်ရပုဂ္ဂိုလ် James Saki ရဲ့ပထမဆုံးအကြိမ်သတင်းစာရှင်းလင်းပွဲကိုဗုဒ္ဓဟူးနေ့ကကျင်းပခဲ့ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲကသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်သတင်းစာရှင်းလင်းပွဲတွေနဲ့တိတိတတ်တာကွာခြားမှုရှိတယ်လို့သတင်းသမားတွေကပြောဆိုပါတယ်။James Saki ရဲ့သတင်းစာရှင်းလင်းပွဲကတည်တည်ငြိမ်ငြိမ်ရှိလွန်းလာကြောင်းတချို့အချိန်တွေမှာပြင်းမှုတောင်ကောင်းတယ်လို့ AP သတင်းဌာနကပြောပါရယ်အင်ဖြူတော်ပြောခွင့်ရပုဂ္ဂိုလ် James Saki ရဲ့အလုပ်ကဂျိုးဘိုင်ဒန်ရဲ့အကျိုးစီးပွားကိုမြင့်တင်ဖို့လားဒါမှမဟုတ် American ပြည်သူတွေကိုမှန်ကန်တဲ့သတင်းတွေပေးဖို့လားဆိုတဲ့မေးခွန်းကို James Saki ကအခုလိုဖြေကြားခဲ့ပါရယ
် His objective and his commitment is to bring transparency and truthback to government
သူရဲ့ရည်ရွယ်ချက်နဲ့ဂရီကိုက American အစိုးရရဲ့ပွင့်လင်းမြင်တာမှုနဲ့မှန်ကန်တဲ့အချက်လက်တွေပြန်ပြီးရရှိစေဖို့နဲ့အစိုးရဘက်ကပြောဖို့ခက်ခဲတဲ့သတင်းဆိုရင်တော့မှဒီသတင်းကိုအားလုံးသိအောင်အသိပေးသွားဖို့ကသူလုပ်ရမယ့်အလုပ်အဖြစ်မျှော်လင့်ထားပါတယ်လို့အင်ဖြူတော်ပြောခွင့်ရပုဂ္ဂိုလ် James Saki ကပြောပါတယ်။သမ္မတဂျိုးဘိုင်ဒန်က American ပြည်သူတွေညီညွတ်ကြဖို့ပြောထားတာနဲ့Republican သမ္မတဟောင်းထရမ့်အပေါ်မှာ Democrat တွေကြီးစိုးထားတဲ့အောက်လွှတ်တော်ကတရားစွဲဆိုထားတဲ့ကိစ္စတွေနဲ့ပတ်သက်တဲ့မေးခွန်းတွေကိုတော့လက်ရှိတိုင်းပြည်ကြုံတွေ့နေရတဲ့ကိစ္စတွေကိုဖြေရှင်းဖို့တိုင်းပြည်ကိုတစုတစည်းတည်းရှိရမယ်ဆိုတဲ့အမြင် Joe Biden မှာရှိတယ်လို့ပဲ James Saki ကဖြေကြားသွားခဲ့ပါတယ်ရှင်။အသစ်တက်လာတဲ့သမ္မတ Biden အစိုးရအဖွဲ့နဲ့ပူးပေါင်းဆောင်ရွက်လုပ်တယ်လို့တရုတ်နိုင်ငံကပြောပါတယ်။ဝန်ကြီးဟောင်းမိုက်ပွန်ပီယိုအပါအဝင်သမ္မတထရမ့်လက်ထက်ထိတ်တန့်အစိုးရအဖွဲ့ဝင်လူပုဂ္ဂိုလ်28ဦးကိုတန်ခတ်အရေးယူကြောင်းတရုတ်နိုင်ငံညာရေးဝန်ကြီးဌာနကမနေ့တုန်းကကြေညာပြီးမှအခုလိုအစိုးရအသင်းနဲ့လက်တွဲဆောင်ရွက်လို့ကြောင်းတရုတ်ကပြောတာပါ။ဒါပေမဲ့ဒီလိုတန်ခတ်အရေးယူတာကအကျိုးမရှိသလိုအတဆန်နယ်လို့ရဖြစ်တယ်လို့ဘိုင်ဒန်ရဲ့အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရကပြောပါရယ်။
တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကြေညာချက်မှာဝန်ကြီးဟောင်းမိုက်ပွန်ပီယိုအပါအဝင်လူပုဂ္ဂိုလ်28ဦးကိုတရုတ်နိုင်ငံရဲ့ပြည်ဝင်ရေးကိုဝန်ရောက်ဆွတ်ဖက်တဲ့လှုပ်ဆောင်ချက်တွေကြိုတင်ပြင်ဆင်တိုးမြှင့်ဆောင်ရွက်ခဲ့တဲ့အတွက်အခုလိုတန်ခတ်အရေးယူတာလို့ဖော်ပြထားပါတယ်။တရုတ်နိုင်ငံရှန်ကျန်းဒေသအတွင်းကဝီဂါမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့ဝန်ကြီးဟောင်းမိုက်ပွန်ပီယိုကဆွတ်ဆွဲပြောဆိုခဲ့တဲ့အပေါ်မှာတရုတ်တို့ကမကြေမနက်ဒေါသထွက်ခဲ့တယ်လို့ဒီလိုဆွတ်ဆွဲချက်တွေကိုလည်းစတိုက်ငင်းဆန်ခဲ့ပါတယ်။တန်ခါအေးယူခံရတဲ့ပုံကိုယ်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုတရုတ်ဟောင်ကောင်နဲ့မကာအိုကိုလာရောက်ခွင့်မပေးသလိုတရုတ်နိုင်ငံနဲ့စီးပွားရေးလုပ်ငန်းခွင်ကိုပိတ်ပင်လိုက်တယ်လို့လည်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်ရှင်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ 10:00 အထိလိုင်းဒိုမီတာ 19kHz 15.53 မြ၊လိုင်းဒိုမီတာ 25kHz 11.83 မြ၊လိုင်းဒိုမီတာ 32kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ 190kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ကျန်တော့ဝင်းမပါကျသာပရိညာပိုင်း VOA American တန်းရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာပါဝင်အိန္ဒိယနိုင်ငံတွေအတွက်ကိုဗစ်ကာကွယ်ဆေးစံပေါင်းများစွာကိုအိန္ဒိယကလာမဲ့သတင်းပတ်တွေအတွင်းရှုတမ်းမယ်လို့အိန္ဒိယဆိုရသတင်းရင်းမြစ်တွေကဒီနေ့ပြောပါတယ်။ဒီပေါ်အိန္ဒိယရဲ့အိန္ဒိယနိုင်ငံတွေကကြိုဆိုကြပြီးဒေတာရင်းမှာတရုတ်ရဲ့လွှမ်းမိုးမှုကိုတံပြန်တဲ့သဘောရှိနေကြပါတယ်။ကမ္ဘာမှာကာကွယ်ဆေးအများဆုံးထုတ်တဲ့အိန္ဒိယနိုင်ငံကAstraZeneca ကုမ္ပဏီရဲ့ဒီကာကွယ်ဆေးတွေကိုမြန်မာနဲ့တောင်အရှနိုင်ငံတွေစီလာမဲ့သတင်းပတ်အနည်းငယ်တွင်ပို့ပေးဖို့ရှိနေပြီးမြန်မာအနေနဲ့လည်းလူပေါင်း15သန်းစာဒီကာကွယ်ဆေးထပ်မတာကလာမဲ့ဖေဖော်ဝါရီလတွင်ဒီကာကွယ်ဆေးထုတ်ဖို့ရည်မှန်းချပါတယ်။လက်တလောမှာ Oxford တက္ကသိုလ်နဲ့ဒီ AstraZeneca ကုမ္ပဏီပေါင်းပြီးအိန္ဒိယရဲ့ Serum Institute ကနေထုတ်လုပ်တဲ့ဒီကာကွယ်ဆေးကိုဘင်္ဂလားဒေ့ရှ်၊နီပေါ်၊ဘူတန်နဲ့မော်ဒိုက်နိုင်ငံတွေစီအခမဲ့ပို့ပေးခဲ့ပြီးဖြစ်ပါတယ်။မြန်မာနဲ့စီရှယ်စ်ကျွန်းနိုင်ငံလေးစီကိုတော့ဒီအခမဲ့ကူညီပေးတဲ့ကာကွယ်ဆေးတွေနောက်တစ်သုပ်အဖြစ်ရောက်ဖို့ရှိနေပါတယ်။အိန္ဒိယအနေနဲ့ကမ္ဘာမှာအများဆုံးဆေးဝါးထုတ်လုပ်တဲ့နိုင်ငံတစ်ခုကတခုဖြစ်လာတဲ့စွမ်းအားကိုတန်တမာရေးနှိစက်မှုတွေအသုံးပြုလာချိန်မှာအခုလိုပေးပို့နေတာပါ။အခုလိုကာကွယ်ဆေးအခမဲ့စရပြီးဖြစ်တဲ့နီပေါ်နိုင်ငံရဲ့ကျန်းမာရေးနဲ့လူ့ရေးဆိုင်ရာဝန်ကြီးဟာရီဒရက်စ်ထရီပါတီကအိန္ဒိယဆိုအနေနဲ့အခုလိုအခမဲ့ကာကွယ်ဆေးပေးတာကစေတနာရှိတာကိုပြတယ်။ဒါကပြည်သူအဆင့်ဆက်ဆံရေးဖြစ်တယ်။ကိုဗစ်ရောဂါတကယ်ခံစားနေရတာကဒီပြည်သူတွေမို့ပါလို့ဆိုပါတယ်ခင်ဗျာ။တရုတ်လင်ကနိုင်ငံမှာတော့ကိုဗစ်ကြောင့်ဆယ်လာနေပါပိတ်ခံထားတဲ့နိုင်ငံခြားခီးတွားတွေကိုပြန်ဝင်ခွင့်ပေးလိုက်ပါပြီ။အခုလိုပိတ်ခဲ့တာကြောင့်အရင်ဝင်ငွေကောင်းခဲ့တဲ့ဒီခီးတွားလုပ်ငန်းကိုကြီးကြီးမားမားထိခိုက်မှုတွေဖြစ်လာချိန်မှာအခုလိုပြန်ဆဖွင့်လိုက်တာပါ။ဒီနေ့မှာပဲအိန္ဒိယသမုဒ္ဒရာတွေကဒီကျွန်းနိုင်ငံရဲ့အဓိကနိုင်ငံတကာလေဆေးကြီးနှစ်ခုကိုအပြည့်ပြန်ဖွင့်လိုက်ပြီးခီးတဲ့တင်လင်းတွေကိုစလက်ခံတွေကဟိုတယ်ပေါင်း180ကိုလည်းတည်တံ့ဆုံး14ခုမှာဒေတာခံပြည်သူတွေနဲ့မရောနိုင်အောင်ဖွင့်ထားလိုက်ပါပြီ။ဒါပေမဲ့နိုင်ငံခြားခီးတွားတွေအနေနဲ့တော့ကိုဗစ်ကာကွယ်စည်းကမ်းအရလေပေါ်မတက်ခင်3ရက်အတွင်းသက်ဆိုင်ရာနိုင်ငံတွေမှာကိုဗစ်ပိုးစစ်ဆေးပြီးတရုတ်လင်ကရောက်မှတခါဟိုတယ်မှာစစ်တာနဲ့နောက်9ရက်ကြာထပ်စစ်တာတော့ခံရမှာပါ။ဩစတြေးလျနိုင်ငံမှာလည်းနိုင်ငံခြားခီးတဲ့အများစုအနေနဲ့လက်ဖြန်သောက်ကြကစပြီးခီးမထွက်ခင်ကိုဗစ်ပိုးကင်းစင်ကြောင်းထောက်ကစားပြဖို့လိုလာပြီးအိန္ဒိယနယူးဇီလန်နဲ့ပစိဖိတ်ကျွန်းနိုင်ငံအနည်းချင်းကိုတော့ချင်းချက်ပေးထားပါတယ်။ဒီခီးတဲ့လေလူရင်ပေါ်မှာလည်းမတ်စ်ပဇက်နဲ့နှကောင်းစီမဖြစ်မနေတက်ရမှာပါ။ဩစတြေးလျနိုင်ငံခြားရေးဝန်ကြီးဂရက်ဟန်ကဒီခီးတဲ့တွေအနေနဲ့လေပေါ်မတက်ခင်၃ရက်ကျင်းကိုဗစ်ပိုးကင်းစင်ကြောင်းစစ်စစ်လက်မှတ်ပြဖို့လိုကြောင်းဒီနေ့လက်မှတ်ထိုးကြေညာလိုက်ပြီးနိုင်ငံခြားမှာဒီကိုဗစ်ဗီဇာပြောင်းဖို့ကူးစက်မှုပြင်းထန်နေချိန်နိုင်ငံထဲမှာဆက်အနေနဲ့ကင်းဖို့ပါလို့ဆိုပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာတော့ပိတ်ပင်ခံထားရတဲ့နိုင်ငံရေးတက်ခံကောင်းဆောင်ဘရင်စနစ်ဆန့်ကျင်မှုနဲ့တရားစွဲခံရချိန်မှာသူပြောခဲ့တဲ့ကိုဗစ်ကာကွယ်ဆေးထုတ်ကုမ္ပဏီကိစ္စအတွက်ခုခံခြေပလိုက်ပါတယ်။ဒေါ်လာဘီလီယံနဲ့ချီချမ်းသာသူလည်းဖြစ်တဲ့ဒီအတိုက်ခံကောင်းဆောင်ဌာနဆောင်ဂျန်ဂရွန်ဂရက်ကက်ကအခုလိုကိုဗစ်ကာကွယ်ဆေးထုတ်ကုမ္ပဏီကြောင်းတသက်ပြောတာကိုဝင်ကြီးချုပ်ဘက်ကသာဒီကာကွယ်ဆေးထက်ဘရင်ကိုဆွဲထည့်လာတာပါလို့ပြန်ဝေဖန်လိုက်ပါတယ်သူက
This is not the first time I asked the government
အခုလိုထိုင်းဆိုရအနေနဲ့အခွန်ထမ်းပြည်သူတွေရဲ့ဘဏ္ဍာတွေကိုကုမ္ပဏီတစ်ခုအတွက်အကျိုးဖြစ်အောင်သုံးခဲ့တာရှင်းရှင်းမေးခဲ့တာကအခုမှပထမဆုံးလုပ်တာမဟုတ်ပါဘူး
အရင်လည်းအခုလိုမေးခဲ့မှုပါတယ်ဒါပေမဲ့ science bio science company ကတာဘယင်ပိုင်သွားဖြစ်နေတာပါလို့ပြောသွားတာပါဒါအပြင်ဌာနထောင်းကဆက်ပြီးဝန်ကြီးချုပ် Graduate Chan Ocha အနေနဲ့ဒါဒီကာကွယ်ဆေးလှူရှာမှုကိုစီမံခန့်ခွဲမှုအမှားတွေနဲ့လုပ်နေတာဖြစ်တဲ့အဓိကကဒီ science bio science company ပေါ်မိခိုလွတ်လာကြောင်းထိုင်းပြည်သူတွေကိုကာကွယ်ရေးနောက်ကျမှစိုးရိမ်တယ်လို့ဆိုပါတယ်ဒီ company ကိုဘယင်ရဲ့ချုပ်ကံမှုအောက်မှာတိုက်ရိုက်ရှိတဲ့ဒေါ်လာဘီလီယံတွေနဲ့ချီစီမံခန့်ခွဲနေတဲ့ဘယင်ပိုင်ဆိုင်မှုဘီရိုကပိုင်တာဖြစ်ပြီး AstraZeneca ကုမ္ပဏီကကိုဗစ်ကာကွယ်ဆေးကိုပြည်တွင်းနဲ့အရှေ့တောင်အရှာအတွက်ထုတ်လုပ်ပြန်ပြုပေးဖို့အောက်တိုဘာလတည်းကသဘောတူခဲ့တာပါခင်ဗျ။တရုတ်နိုင်ငံမှာတော့မိုင်းတွင်းနဲ့ပြိမိနေသူတွေကိုကယ်တင်နိုင်ရေးအရှိန်မြှင့်လှုပ်ဆောင်နေပါတယ်။မိုင်းတွင်းပောက်ကွဲမှုဖြစ်ပြီးအခု17ရက်ကြာအထိမိုင်းထဲမှာဆက်ရှင်သန်နေတဲ့လူသား22ကိုတွေ့နိုင်ဖို့တရုတ်ကယ်ဆယ်ရေးသမားတွေအနေနဲ့တွင်းအနက်ပိုင်းအထိဆက်တူဖော်နေပါတယ်။နိုင်ငံရှေ့မြောက်ပိုင်းရှန်ကောင်းပြည်နယ်ရဲ့အထက်ရွှေထုတ်တဲ့ရန်ထိုင်းမြို့ပင်ကဒီမိုင်းမှာပြိမိနေတဲ့လူသားတွေက12ဦးနဲ့ကာကွယ်လူသားတွေအခုအဆက်အသွယ်ရထားပြီးဖြစ်ပါတယ်။ကာကွယ်လူသားတွေအနေနဲ့ဒီပြိမိနေတဲ့လူသားတွေအတွက်အစာရေစာဆေးဝါးနဲ့အခြားထားပွင့်ရေးပစ္စည်းတွေကိုလည်းပို့ပေးနေပါတယ်။ဇန်နဝါရီ10ရက်နေ့ကဖြစ်ခဲ့တဲ့ဒီမိုင်းပောက်ကွဲမှုတွေလူပေါင်း22ဦးစဖြစ်ဖြစ်ချင်းမှာပြိမိခဲ့ပေမဲ့တူဦးကတော့ဒဏ်ရာကြောင့်ဗိုလ်သူတွေကသေဆုံးခဲ့တယ်လို့တရုတ်ဆိုရပိုင်းမီဒီယာတွေကဆိုပါတယ်။ဒီတရုတ်သတင်းမီဒီယာတွေဆိုရဒီမိုင်းပေါက်ကွဲမှုသတင်းကိုတရက်ကျော်နောက်ကျပြီးမှသတင်းပို့ခဲ့တာမို့ကယ်ဆယ်ရေးလုပ်သားတွေအတွက်တန်ဖိုးရှိတဲ့အချိန်တွေဆုံးရှုံးခဲ့ရတယ်လို့ဆိုပါတယ်ခင်ဗျ။စတာရင်းညာပိုင်းသတင်းတွေကိုမမျှသစင်အောင်နဲ့ကျွန်တော်ဝင်းဝင်းပြပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ခဏတွေကိုနားဆင်ရတော့မှာပါခင်ဗျ။
VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်မဆွေမြတ်မောင်ပါရှင်အမေရိကန်ပြည်ထောင်စုရဲ့46ရောက်မြောက်သမ္မတအဖြစ်ဂျိုးဆက်အာဘိုင်ဒန်ပုံထုံးနေတော့ကကျန်းသစ်စာချိန်ဆိုခဲ့ပါပြီထရမ့်လိုလားသူတွေရဲ့လွန်ခဲ့တဲ့သတင်းနှစ်ပတ်ကတိုက်ခတ်မှုကြောင့်အထူးအထက်လုံခြုံရေးချထားတဲ့ကပ်ပီတောလွှတ်တော်အစအဦးရှိမှကျန်းသစ်စာချိန်ဆိုခဲ့တာပါတက်တန်းကုံဆုံးသွားတဲ့သမ္မတဒေါ်နယ်ထရမ့်ကျန်းသစ်စာချိန်ဆိုပွဲမတက်တာအဖြစ်ကာယရောဂါကူးစက်မှုထိ ंछ ုပ်ရေးအစီအစဉ်တွေကြားမှာအင်မတန်ထူးထူးခြားခြားကျင်းပခဲ့ရတဲ့အမေရိကန်သမ္မတသစ်ကျန်းသစ်စာချိန်ဆိုပွဲအကြောင်းကို VOA လွှတ်တော်သတင်းတောက်ကက်သရင်းဂျက်ပစန်ရဲ့သတင်းကိုဆက်ပြီးတော့တင်ပြပါမယ်ရှင်
။ I Joseph Robinette Biden Jr. do solemnly swear.
ဘယ်ရောဂါမှနဲ့မတူတဲ့လုံခြုံရေးတင်းကျပ်မှုတွေကြားမှာအမေရိကန်သမ္မတအာနာကိုပုံထုံးနေတော့ကငင်းငင်းချမ်းချမ်းလွှဲပြောင်းနိုင်ခဲ့ပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်အပေါ်ထောက်ခံသူတွေအတင်းဖြက်စီးတိုက်ခိုက်ခဲ့တဲ့နေရာမှာပဲဒီမိုကရက်တစ်ပါတီဝင်ဂျိုးဆက်အာဘိုင်ဒန်ကအမေရိကန်ပြည်ထောင်စုရဲ့46ရောက်မြောက်သမ္မတအဖြစ်ကျန်းသစ်စာချိန်ဆခဲ့တာပါသမ္မတရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ရည်ရွယ်တိုက်ခိုက်တဲ့ဖြစ်ရပ်ဖြစ်ထားချိန်မှာသမ္မတဘိုင်ဒန်ကသူ့ရဲ့ပထမဆုံးသမ္မတမိန့်ခွန်းမှာအခုလိုပြောကြားပါတယ
် Democracy is precious. Democracy is fragile. And at this hour my friendsDemocracy
has တံပိုးကြီးမာတယ်အတိတ်အဆောင်မခံနိုင်ဘူးဆိုတာကိုကျွန်တော်တို့ထပ်ပြီးသိရှိခဲ့ရပါတယ်မိတ်ဆွေများခင်ဗျာဒီမိုကရေစီအောင်ပွဲရရှိခဲ့ပြီဖြစ်ပါတယ
်နိုင်ငံအနေနဲ့အားလုံးအတူရှေ့ဆက်သွားကြဖို့လဲသူကတိုက်တွန်းပြောကြပါတယ
် Politics doesn't have to be a raging fire destroying everything in its path Every disagreementDoesn't have to be a cause for total war.
နိုင်ငံရေးဆိုတာဒေါသမီတောက်လောင်ရမယ့်အရာမဟုတ်ပါဘူး။အဲဒီလိုဆိုရင်အရာရာပျက်စီးသွားနိုင်ပါတယ်။သဘောကွဲလွဲမှုတိုင်းအတွက်စစ်ထတိုက်စရာမလိုပါဘူး။လီစဲတဲ့လူရက်တွေကိုကျွန်တော်တို့ညင်းပယ်ရပါလိမ့်မယ်
။ American ပြည်သူ၄သိန်းထက်မနည်းသေဆုံးခဲ့တဲ့ COVID-19 ကပ်ရောဂါအပအဝင်ရင်ဆိုင်ရမယ့်ပြဿနာတွေရှိနေချိန်မှာသူတမရဖြစ်လာတာပါ
။ We're entering what may be the toughest and deadliest period of the virus.
ကျွန်တော်တို့ဟာအခက်အခဲဆုံးနဲ့အန္တရာယ်အကြီးမားဆုံးဖြစ်တဲ့ဗိုင်းရပ်စ်ကပ်ဆိုးဖြစ်နိုင်တဲ့အခြေအနေကိုဝင်ရောက်နေပါတယ်။ကျွန်တော်တို့ဟာနိုင်ငံရေးကိုဘေးချိတ်ပြီးကပ်ရောဂါကိုတနိုင်ငံလုံးတစုတစည်းတည်းနောက်ဆုံးရင်ဆိုင်ရမှာဖြစ်ပါတယ်
။သူနဲ့အတူကူညီဖြည့်ရှင်ပေးမဲ့ဒုသမ္မတတက်ကတော့ကာမလာဟဲရစ်ဖြစ်ပါတယ်။သူဟာအမေရိကန်သမိုင်းမှာရာထူးအမြင့်ဆုံးတာဝန်ယူရတဲ့အမျိုးသမီးဖြစ်ရုံမကလူပြူမဟုတ်တဲ့တောင်အားချနယ်ပွားလည်းဖြစ်ပါတယ်။အစင်အလာအဖြစ်ပျော်စရာပွဲတွေတောင်းတဖြတ်ဖြတ်အားပေးသူတွေနဲ့ဆင်နွှဲလာခဲ့တဲ့အမေရိကန်သမ္မတကျန်းသစ်စာချိန်ဆိုပွဲဟာအခုတစ်ခါမှတော့တိတ်တိတ်ဆိတ်ဆိတ်ဖြစ်ခဲ့ပါတယ်။ကပ်ရောဂါကူးစက်မှုထိန်းချုပ်ရေးစည်းကမ်းတွေနဲ့အညီကျင်းပခဲ့တာဖြစ်တဲ့အပြင်လုံခြုံရေးစိုးရိမ်မှုတွေကြောင့်အရန်တပ်ဖွဲ့ဝင်စံချိန်တဲ့အရေးအတွက်2000ခွဲကိုဖြန့်ချထားခဲ့ရပါတယ်။ကန့်ကွက်ဆန္ဒပြမှုတွေကိုလည်းကန့်တတ်ခဲ့ပါတယ်။ ရာထူးသက်တမ်းကုံဆုံးသွားတဲ့သမ္မတကဆက်လက်တာဝန်ယူမဲ့သမ္မတသည်ရဲ့စံသစ္စာကျိန်းဆိုပွဲအခမ်းအနားကိုမတက်ခဲ့တာကလည်းအမေရိကန်ခေတ်သစ်သမိုင်းမှာပထမဆုံးဖြစ်ပါတယ်။သမ္မတထရမ့်အစားဒုသမ္မတမိုက်ပန့်စ်ကအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။သမ္မတသည်ဘိုင်ဒန်ရဲ့မိန့်ခွန်းထဲမှာတော့ထရမ့်ထောက်ခံသူတွေကိုအခုလိုပြောကြားပါတယ်
။ Take a measure of me and my heart. If you still disagree, so be it. That's democracy.
ကျွန်တော်ပြောတာကိုယုံကြည်ပါလို့ပြောချင်ပါတယ်။ခင်ဗျားတို့သဘောမတူနိုင်ဘူးဆိုရင်လည်းရှိပါစီတော့ဒါကဒီမိုကရေစီပါပဲ။ဒါကအမေရိကဖြစ်ပါတယ်။ငြိမ်းချမ်းစွာသဘောကွဲလွဲနိုင်ပါတယ်
။သမ္မတသည်အဖြစ်ဒီမိုကရက်သမ္မတဘိုင်ဒန်တက်လာသလိုအထက်နဲ့အောက်လွှတ်တော်တွေမှာလည်းဒီမိုကရက်တစ်ပါတီဝင်တွေကအများစုဖြစ်လာခဲ့ပါတယ်။သမ္မတသည်ဦးစားပေးဆောင်ရွက်မဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးလူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲရေးနဲ့ကမ္ဘာအလယ်မှာအမေရိကန်ပြည်ထောင်စုပုံရိပ်ကိုပြန်လည်တည်ဆောက်ရေးလိုကိစ္စမျိုးတွေမှာလွှတ်တော်နှစ်ရက်လုံးရဲ့ထောက်ခံမှုရရှိဖို့အတွက်ဒီမိုကရက်ပါတီဝင်တွေလွှမ်းမိုးထားတာကအားသာချက်ဖြစ်ပါတယ်
။ We will repair our alliances and engage with the world once again. Not to meet yesterday's challenges.
ကျွန်တော်တို့မဟာမိတ်တွေကိုပြန်လည်တည်ဆောက်မယ်။ကမ္ဘာကြီးနဲ့နောက်တစ်ကြိမ်ပြန်ပြီးတော့ထိတွေ့ဆက်ဆံမှုတွေလုပ်မယ်။ဂျမန်နေကစိန်ခေါ်မှုတွေကိုထားရခဲ့ပြီးဒီကနေ့နဲ့မနှက်ပြန်ကြုံလာရမယ့်စိန်ခေါ်မှုတွေကိုရင်ဆိုင်သွားမှာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုသမိုင်းမှာအသက်အကြီးဆုံးသမ္မတဖြစ်လာတဲ့သမ္မတဘိုင်ဒန်ကကိုဗစ်ကပ်ရောဂါဆိုင်ရာငွေကြေးထောက်ပံ့မှုသစ်တွေနဲ့အမေရိကန်စီးပွားရေးကိုပြန်လည်ကောင်းမွန်အောင်ကြိုးစားမယ့်အစီအစဉ်အပါအဝင်သူ့အစိုးရတည်းရဲ့ဦးစားပေးအစီအစဉ်တွေကိုပထမဆယ်ရက်အတွင်းအားသုံးခွန်ဆိုင်လုပ်သွားနိုင်ဖို့အတွက်စတင်ဆောင်ရွက်နေပါတယ်ရှင်။ကျွန်မအစိုးရမှမှာ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံရဲ့46ရောက်မြောက်သမ္မတဖြစ်လာသူဂျိုးဘိုင်ဒန်လက်ထက်မှာအမေရိကန်နဲ့မြန်မာဆက်ဆံရေးဟာအတော်လေးတိုးတက်လာမယ်လို့ပြည်တွင်းလေလာသုံးသပ်သူတွေကမျှော်လင့်ကြပါတယ်။ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုဇောင်းပေးလာမယ်သမ္မတဖြစ်တာကြောင့်မြန်မာပြည်တွင်းဒီမိုကရေစီရေးတွေနဲ့ပတ်သက်လို့အရင်ကထပ်ပိုထောက်ပြဝေဖန်တာတွေရှိနိုင်ပေမဲ့နိုင်ငံပြုပြင်ပြောင်းလဲရေးအကောင်ပေါ်လက်တွဲလှုပ်ဆောင်တဲ့အကြောင်းပြည်တွင်းနိုင်ငံရေးလေလာသုံးသပ်သူတွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကထောက်ပြတာကိုကျွန်မမေခစူးစီးတင်ပြထားပါတယ်။အသက်58နှစ်အရွယ်ရှိပြီးအမေရိကန်သမိုင်းမှာအသက်အကြီးဆုံးသမ္မတဖြစ်လာသူဂျိုးဘိုင်ဒန်လက်ထက်မှာအမေရိကန်နဲ့မြန်မာဆက်ဆံရေးဟာအတော်လေးတိုးတက်လာမယ်လို့ပြည်တွင်းလေလာသုံးသပ်သူတွေကမှတ်ချက်ပြုခဲ့ကြတာပါမြန်မာမဟာဗျူဟာနဲ့မူဝါဒလေလာရေးအင်စတီကျူ ISB မြန်မာရဲ့ပြင်ပဆက်ဆံရေးဒါရိုက်တာဦးအောင်သူငိမ့်ကတော့ဒီမိုကရက်တွေဦးဆောင်တဲ့အမေရိကန်အစိုးရတဲ့လက်ထက်မှာအမေရိကန်ပြည်ရင်းညီညွတ်ရေးကိုဇောင်းပေးလှုပ်ဆောင်သွားဖို့ရှိတယ်လို့သူကရှုမြင်ပါတယ်။တစ်ချိန်တည်းမှာပဲသမရဟောင်းလက်ထက်ကအားနေခဲ့တဲ့နိုင်ငံသားဆက်ဆံရေးကိုပုံမှန်မြင့်တင်လာဝဲရှိပြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးကတော့ဆက်လက်တင်းမာနိုင်တယ်လို့နိုင်ငံတကာဆက်ဆံရေးကိုအလေးထားလှုပ်ဆောင်လာနိုင်ပွဲရှိရဲလို့သူကသုံးသပ်ပါတယ်
။သမရဒီဂျိုးဘိုင်ဒန်အနေထားကြည့်မယ်ဆိုတဲ့အခါကျတော့သူ့မှာတခြားအလုပ်တွေတော့အများကြီးရှိတယ်နော်အထူးသဖြင့်တော့သူ့ရဲ့ပြည်တွင်းရေးကိစ္စမှာ unity ပေါ့နော်ညီညွတ်ရေးကိစ္စတွေတိုင်းပြည်တွင်းကိစ္စတွေတော်တော်ပြန်လုပ်ရအောင်မဲ့အနေအထားရှိပါတယ်အဲ့တော့နိုင်ငံတကာဘက်အပိုင်းမှာကျတော့သူကကျွန်တော်တို့ multilateralism လို့ခေါ်တဲ့နိုင်ငံစုံပေါ့နော်ပြန်လည်ပေါင်းစည်းမှုကိစ္စတွေကိုသူလုပ်ဖို့ရှိတဲ့အနေအထားရှိတယ
်သမ္မတဂျိုးဘိုင်ဒန်ဟာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုဇောင်းပေးလာမဲ့သမ္မတဖြစ်တယ်လို့အများကရှုမြင်ကြပြီးမြမပြည်တွင်ဒီမိုကရေစီရေးတွေနဲ့ပတ်သက်လို့အရင်ကထပ်ပိုထောက်ပြဝေဖန်တာတွေရှိလာနိုင်တယ်လို့ဦးအောင်သူငင်းကမြင်ပါတယ်။အမေရိကန်အစိုးရတက်ကလူခွင့်ရေးပိုင်းဦးစားပေးလာမယ်ဆိုရင်ရခိုင်ဒေသကရိုဟင်ဂျာအရေးပိုင်းမှာမြမကိုဖိအားပိုပေးလာနိုင်တယ်လို့တုံ့တက်မှုတွေလည်းရှိနေပါတယ်။ ရိုဟင်ဂျာဆိုတဲ့အတုံးကိုမြန်မာအစိုးရဘက်ကတရားဝင်လက်ခံထားခြင်းမရှိပေမဲ့လည်းပြန်လည်လက်ခံရေးပိုင်းကိုတော့လှုံ့ဆော်ဖို့ပြင်နေတာလို့ရှိပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာနိုင်ငံအတွက်ဖိအားဖြစ်လာနိုင်ပေရှိပေမဲ့အရင်ကထပ်ပို့ပြီးတွစ်ဆုံဆွေးနွေးအဖြေရှာဖို့ထောက်ပြလာသူကတော့နိုင်ငံသားကြီးနဲ့မြန်မာနိုင်ငံရေးလေလာသုံးသပ်သူဒေါက်တာခင်စောဝင်းပါ။
အမေရိကန်ကဒီမိုကရေစီရေးမှဆိုလို့ရှိရင်88%တရားကိုပါဝင်ခဲ့တာ။နောက်သူ့ကိုခြံခဲ့လို့မရဘူး၊လက်ယူရှာလို့မရဘူး။သူသဖြင့်အမေရိကန်နဲ့စစ်ဆန်ရေးကိုပြန်တည်ဆောက်ရမယ်။ပြတ်သဘောလားမဟုတ်ဘူး။ထိုင်းနေကြတာ။နောက်တက်လာမဲ့အစိုးရကအမေရိကန်နဲ့ဟိုထိပ်တည်းသောမျိုးပေါ့။ဒါမှမဟုတ်ဝန်ကြီးအဆင့်ပေါ့။မြန်မာပြည်မှာဖြစ်ဖြစ်ဟိုဝါရှင်တန်မှာဖြစ်ဖြစ်ပြည်ဖို့တင်တယ်။
နိုင်ငံဆက်ဆံရေးပိုင်းပိုတိုးတက်တာကိုမြင်စေခြင်းသူနောက်တစ်ယောက်ကတော့လူခွင့်ရေးနဲ့အမျိုးသမီးရေးလှုပ်ရှားနေတဲ့ Triangle အမျိုးသမီးအဖွဲ့ကိုတည်ထောင်သူဒေါက်ခင်လေးပါ
။နိုင်ငံညာရေးမူဝါဒဟာဘုံဝင်ရင်ပြောရရင်တော်တော်အားနည်းတယ်လို့ကျွန်တော်တို့မြင်တယ်။အဲ့ဒီအတွက်ဒါကိုအမြန်ဆုံးပြန်နေတုံ့တက်တင်တယ်လို့ထင်တယ်။ Democracy ရေးလူခွင့်ရေးကိုအားပေးတာကိုကျွန်တော်တို့ကအစိုးမြင်လို့မရဘူး။မှန်မှန်ကန်ကန်တုံ့တက်ပြီးတော့အကောင်းဆုံးနည်းနဲ့ပြည်သူလည်းမနစ်နာတန်းကြည့်တယ်မနစ်နာမယ်။မျိုးမျိုးကိုတော့တောင်းရှိတဲ့နိုင်ငံခေါင်းဆောင်တွေကပြန်တဲ့တုံ့တက်မှုတွေနဲ့နိုင်ငံဆက်ဆံရေးကိုပြန်ကောင်းအောင်ထူထောင်တင်တယ်လို့ကျွန်တော်တို့ထင်ပါတယ်ရှင
့်။အမေရိကန်အစိုးရအဖွဲ့အစ်မှနိုင်ငံသားရေးဝန်ကြီးအဖြစ်ခန့်အပ်ဖို့ရထားခြင်းခံရသူတိုနီဘလင်ကန်ဟာမြမအရေးနဲ့မဆိုင်သူဖြစ်တယ်လို့တခြားရာဒူးတာဝန်တွေအတွက်ရထားသူတွေထဲမှာလည်းမြမအရေးနဲ့ယင်းသည့်သူတွေပါဝင်နေပါတယ်။ဒါကြောင့်လေဒီအမေရိကန်အစိုးရအဖွဲ့အစ်နဲ့မြမနိုင်ငံအကြာဆက်ဆံရေးဘယ်လိုရှိလာမလဲဆိုတာကိုလေ့လာသူတွေကစောင့်ကြည့်နေကြတာပဲဖြစ်ပါတယ်ရှင့်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်အိန္ဒိယနိုင်ငံထုတ်ကိုဗစ်ရောဂါကာကွယ်ဆေးလာမယ့်ရက်အနည်းငယ်အတွင်းမှာမြန်မာနိုင်ငံကိုရောက်ရှိလာတော့မယ့်အကြောင်းတင်ဆက်ပေးပါမယ်ကျမကတော့စုစုပါအိန္ဒိယနိုင်ငံကသူနိုင်ငံထုတ်ကာကွယ်ဆေးတွေကိုအိန္ဒိချင်း6နိုင်ငံစီမနေ့ကစပြီးပို့ဆောင်တဲ့အထက်မြန်မာနိုင်ငံလည်းပါဝင်ဖြစ်ပါတယ်လူရေ15တန်းသာအတွက်မှာယူထားတဲ့ဒီကာဝယ်ဈေးတွေပထမတော့အနေနဲ့အလုံးရေဘလောက်ရောက်ရှိမယ်ဆိုတာအတိအကျမသိရသေးပေမဲ့ကာဝယ်ဈေးတွေရောက်လာရင်ဦးစားပေးအဆင့်ဆင့်ထိုးနိုင်ရမယ့်သူတွေအတွက်စတင်ဆောင်ရွက်သွားမယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောထားပါတယ်။အိန္ဒိယနိုင်ငံကရောက်ရှိမဲ့ကာဝယ်ဈေးကိုဗစ်ရှိဟာကိုဗစ်ရောဂါကိုကာကွယ်နိုင်စွမ်း90ရာခိုင်နှုန်းအထိရှိတယ်လို့လည်းတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။ကျမအိမ်ဝန်ထမ်းတွေနဲ့အသက်ကြီးသူတွေကိုဦးစားပေးထိုးနှံပေးမယ်ဒီကဝယ်ဆေးတွေရောက်ရှိတိုင်းဘေးထွက်ဆိုးကျိုးအန္တရာယ်ကိုကြောက်လန့်တာမရှိစေဖို့အတွက်လည်းကျမအိမ်နဲ့အားကစားဝန်ကြီးဌာနပြောခွင့်ရဗဟုကုသရောဂါတိုက်ခိုက်ရေးဌာနဝန်ညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ
်ဒီသူတွေကိုတခုပြောချင်တာကတော့ကာကွယ်ဆေးဒီစိတ်ချရမှဘေးကင်းလုံခြုံမှ clinical fire တွေကိုအစဉ်အဆက်ဖြတ်ပြီးတော့မှသူ့ကိုအသုံးပြုခွင့် authorize or approve ဖြစ်တာဖြစ်တဲ့အတွက်ကြောင့်မို့ဒါစိတ်ချရပါတယ်ဆိုတာပြောချင်ပါတယ်။နောက်ကာကွယ်ဆေးထိုးခြင်းဟာဆိုလို့ရှိရင်ပြည်ပြည်ထန်ထန်ယောဂဖြစ်ပွားမှုကနေပြီးတော့ကာကွယ်ပေးပါတယ်။နောက်ကိုထိုးတိုင်းကိုယ့်ရဲ့အနီးအနားမှာရှိတဲ့သူတွေကိုပါကာကွယ်နိုင်ပါတယ်။အထူးသဖြင့်အသက်ကြီးပြီးတော့အန္တရာယ်ရှိတဲ့သူတွေကိုကာကွယ်နိုင်ပါတယ်။
ကမ္ဘာအကြီးဆုံးဆေးထုတ်လုပ်ရေးကုမ္ပဏီဖြစ်တဲ့ Serum Institute of India နဲ့ဗီတန်ဟောက်စ်ပိုတက္ကသိုလ်တို့ပူးရဲသူတင်သနာလုပ်ထုတ်လုပ်ထားတဲ့ဒီကဝယ်ဆေးဟာလူတစ်ယောက်ကို၄ပတ်ချာပြီး2ချိန်ထိုးနိုင်ရမှာဖြစ်ပါတယ်။ကံဥကကူးစက်ခံရမယ့်အန္တရာယ်ကိုထိန်းချုပ်နိုင်မှုလူတိုင်းကဝယ်ဆေးထိုးနိုင်မှုအတွက်အစစ်အစစ်ဆောင်ရွက်သွားမှာဖြစ်ပြီးယောဂကာကွယ်ရေးချမှတ်ထားတဲ့စီကံတွေကိုဆက်ပြီးလိုက်နာဖို့ကိုလည်းဒေါက်တာခင်ခင်ကြီးကတိုက်တွန်းထားပါတယ်။
ကာကွယ်ဆေးတွေကအများကြီးကောင်းကျိုးတွေရှိတယ်ဆိုလူတိုင်းကာကွယ်ဆေးထိုးခြင်းညမှာဖြစ်ပါတယ်ဒါလည်းလက်ခံပါတယ်သို့တော့ကာကွယ်ဆေးဒီကျန်းမာရေးဝန်ထမ်းတွေကပြမဦးစားပေးပြီးရင်အသက်65နှစ်အထက်ပြီး60အထက်စသဖြင့်ဦးစားပေးအစီအစဉ်လိုက်လာသွားမှာဖြစ်ပါတယ်သို့တော့ကာကွယ်ဆေးထိုးပြီးရင်နောက်မှာကျမတို့ဟာဆက်ပြီးတော့ယောဂါကိုကာကွယ်တဲ့နည်းစနစ်တွေကိုဆက်လက်ကျင့်သုံးနေရအောင်မှာဖြစ်ပါတယ်နေရာမှာကျမတို့လက်သေးတာမဆက်တာလူအစုရှောင်တာကတော့လက်ရှိအချိန်ကြီးကအကောင်းဆုံးကာကွယ်ဆေးလည်းဖြစ်ပါတယ်အကောင်းဆုံးကုသဆေးလည်းဖြစ်ပါတယ်ဆိုတော့ပြည်သူတွေကိုပြောလိုပါတယ်
ကျမအိုင်နဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ထားတဲ့အချက်အလက်တွေအရရန်ကုန်မန္တလေးနဲ့ပဲကိုအေယာဝတီတိုင်းရခိုင်ပြည်နယ်တို့မှာယောဂကူးစက်ခံရသူအများဆုံးရှိနေတာပါကာကွယ်ဆေးထိုးနှံပေးမဲ့အစင်လိုက်ဦးစားပေးစနစ်မှာယောဂဖြစ်ပွားမှုအများဆုံးရှိနေတဲ့ဒေသတွေဖြစ်နိုင်တာကြောင့်ဒီစီစဉ်ပေါ်ကိုနားလည်ပေးဖို့အတွက်လည်းမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဆွန်မြင့်မောင်ကပြောပါတယ
်ဒါပေမဲ့ခြေစလန်းရှင်နေရာနေပြီးတဲ့ဟာဒီနဲ့ဆိုရင်ကျွန်တော်ထင်တယ် coverage ကကျွန်တော်နိုင်ငံတက်တိတ်မဆိုးပါဘူး2021ခုတစ်နှစ်လုံးကတော့ကိုဗစ်ကာကွယ်ဆေးတွေအဆင့်လိုက်အဆင့်လိုက်ရမှာပေါ့မန္တလေးဘယ်လောက်ရမယ်ဆိုတော့သူတို့ပြောတဲ့ထဲမှာတော့ကိုဗစ် -19 ဖြစ်အများတဲ့ area ဆိုတော့ရန်ကုန်မန္တလေးရခိုင်တေချာတာကတော့ဒါပဲမြင်းလို့မရဘူးလေဟုတ်တယ်မလားတခြားနေရာတွေဆိုင် area ဖြစ်တာများတာဆိုလိုက်တော့ vaccine ရတာလေဒီ area တွေကပို့ပြီးဥစားပေးရမယ်လေသူဒီနေရာမှာကျွန်တော်တို့ကဘာပဲအရေးကြီးတယ်ဆိုကျွန်တော်နားလည်မှုပေးရမယ်သူ့အရင်ထိုးရတယ်ငါအရင်ထိုးရတယ်မလုပ်ဘူးကျွန်တော်တို့အားလုံးထိုးရအောင်တာဝန်ခံပုဂ္ဂိုလ်စီစဲနေတာ
မြန်မာနိုင်ငံတွင်ပုံမှန်ကာဝယ်ဆေးထိုးစီမံကိန်းမှာကာဝယ်ဆေး13မျိုးကိုထိုးနှံပေးနေတဲ့အစဉ်အလာရှိပြီးသားဖြစ်လို့ကိုဗစ်ကာဝယ်ဆေးတွေရောက်လာရင်လုံဆောင်ရမယ့်အစီအစဉ်တွေကိုအခက်အခဲမရှိဆောင်ရွက်နိုင်မှာဖြစ်တယ်လို့လည်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ကမ္ဘာတဝန်းမှာကာယရောဂါကြောင့်သေဆုံးသူ2တန်းကျော်နဲ့ကူးစက်ခံရသူပေါင်း98တန်းကျော်ရှိနေပါတယ်။မြန်မာနိုင်ငံမှာတော့ကျန်းမာရေးနဲ့အောက်ဆောင်ဝန်ကြီးဌာနရဲ့ဇန်နဝါရီလ20ရက်နေ့အထိထုတ်ပြန်ထားတဲ့စာရင်းအရကိုဗစ်အတည်ပြုလူနာပေါင်း 33,500 ကျော်နဲ့သေဆုံးသူ 2,900 ကျော်ရှိနေပါတယ်။ကျမကတော့စုစုပါရန်ကုန်မြို့ကနေတင်ပြပို့ထားပါတယ
်မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုနှုန်းကျဆင်းလာနေတာကြောင့်နိုင်ငံတော်မှာကိုဗစ်ကန့်သတ်ချက်တွေဖြေလျှော့နေတဲ့အကြောင်းပြောပြပါမယ်ကျမအက်ကနွန်ပါတနင်္ဂနွေလအတိုင်းတာအနေနဲ့ကိုဗစ်ရောဂါကူးစက်မှုနှုန်းက2.3%ခန့်တော့အထိကျဆင်းလာနေတာကြောင့်တိုင်းနယ်ပြည်နယ်တော်တော်များများမှာကိုဗစ်ကန့်သတ်ချက်ဖြေလျှော့မှုတွေတဖြည်းဖြည်းလုံဆောင်လာနေတာပါအစိုးရရုံးဆိုင်ရာနေပြည်တော်နယ်မြေမှာပန်းချံရေတကွန်အပန်းဖြေဆရာနေရာတွေကိုနှစ်တကူရုံးပိတ်ရက်ကာလအတွင်းတားမြစ်ထားရာကအချိန်အကန့်အသတ်နဲ့ယခုဖွင့်လှစ်ထားတယ်လို့နေပြည်တော်ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာမြတ်ဝနာဆိုးကပြောပါတယ်
ကျွန်တော်တို့ဒီနေပြည်တော်အနေနဲ့ကတော့စိတ်ထွေထူးတော့မရှိပါဘူးညာဟိုအပန်းဖြေတဲ့နေရာလေးဖြန့်ပေးတာဒီလောက်ပဲရှိပါတယ်ကျွန်တော်တို့ကျွန်တော်ဒီကိုဗစ်အဝင်စစ်ဆေးတာဒီ quarantine procedure တွေကတော့အရင်တိုင်းပဲရှိပါတယ်ခင်ဗျအရင်တော့ကျွန်တော်တို့အဲဒီကို new year တုန်းကတော့အပန်းဖြေစခန်းကြီးရေကုန်ကြီးတော့အဲပန်းချံမျိုးပိတ်ထားတာရှိပါတယ်အဲဒီကနေပြီးတော့အခုအဲတားမြစ်ထားတဲ့နေရာလေးတွေပြန်ပြီးတော့ဟိုပြည်သူတွေသွားလို့ရအောင်ဖြန့်ပေးထားတာရှိပါတယ်
တခြားတိုင်းနယ်ပြည်နယ်ကလာတဲ့ပြည်သူတွေကိုတော့ကိုဗစ်ရောဂါကင်းရှင်းတဲ့ဆေးလက်မှတ်လည်းပါရှိရမှာပါ။အိမ်မှာနေတဲ့အမေအကျုံးမဝင်တဲ့မျိုးနယ်ကသူတွေကိုတုံးရသွားလာကန့်သတ်ပြီးအိမ်မှာနေတဲ့အမေထုတ်ပြန်ထားတဲ့မျိုးနယ်ကသူတွေအတော်တော်နှစ်ပတ်သွားလာကန့်သတ်သွားမယ်လို့ဒေါက်တာမြတ်ဝနာဆိုးကပြောပါတယ်။ရှမ်းပြည်နယ်အနေနဲ့ကတော့ပန်းချံရေတကွန်တွေကိုပိတ်ပင်မထားဘဲလူစုလူဝေးဖြစ်တဲ့ဖယားစေတီပထိုးနဲ့ပွဲလန်းတပင်တို့ကိုပဲပိတ်ထားတယ်လို့ရှမ်းပြည်နယ်အစိုးရအဖွဲ့အသွင်းရေးမှူးဦးနေလင်းကပြောပါတယ်
။တောင်တီးမီးဝန်းပင်ပွဲကတော့ပိတ်ထားတာပေါ့။သူကတော့ကျွန်တော်တို့အများကြီးစုလူစုနိုင်တဲ့နေရာဖြစ်နေလို့လေ။ကျန်တဲ့ပန်းချံလေးတွေကတော့ဥပဒေပန်းချံတွေဘာလို့ညတော့ပုံမှန်ဖွင့်ထားတာပဲလေ။ဟိုဖယားတွေကတော့မခွန့်ခွန့်မှနိုင်ငံတော်ခွန့်ပြုသေးဘူးလေ။ကျွန်တော်တို့ကသာဒီနေလာလို့ရှိရင်သူရဲ့ကြီးမှကျွန်တော်ဟိုပေါ့ကွာတီးနဲ့ဝင်ရမှာပဲလေဟိုတယ်ဆိုရင်လည်းဟိုတယ်ကွာတီးနဲ့ဝင်ရပါလေခင်ဗျ။အရင်တော့နှစ်ပတ်ပေါ့ဗျာအခုတော့တစ်ပတ်လောက်ပေါ့တစ်ပတ်လောက်ဆိုတော့ရောက်ရင်၃ရက်လောက်ဆိုစစ်တာဟုတ်စစ်ပြီးတော့သာထွက်တဲ့အချိန်တွေပါမူတည်ပြီးတော့သူခုံးကွာတီးနဲ့ဖြစ်သွားတာဟုတ်ပေါ့အမျိုးမျိုးပေါ့နော်ခရီးသွားတဲ့လူကတစ်မျိုးပေါ့ဥမာပြန်လာတဲ့လူဆိုတော့တစ်မျိုးပေါ့
နေပြီးတော့ကချင်ကရားကရင်ချင်းမောရခိုင်ရှမ်းပြည်နယ်တို့နဲ့စကိုင်းတိုင်းတနင်္သာရီတိုင်းပဲခူးတိုင်းမကွေးတိုင်းမန္တလေးတိုင်းအပါအဝင်အယောက်ရီတိုင်းဒေသတွေမှာခီးသွွားဝင်ရောက်လာသူတွေကွာရတင်းထားရှိမှုနဲ့စစ်ဆေးရမယ့်အစီအစဉ်ကိုဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ရန်ကုန်တိုင်းနဲ့တခြားတိုင်းနယ်ပြည်နယ်တွေအတော့ကဆက်ပြီးထုတ်ပြန်သွားမယ်လို့ပြောပါတယ်။ဟိုတယ်နဲ့ခီးသွွားညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးအောင်အေးဟန်ကတော့ခီးသွွားလာမဲ့သူတွေဟာကျန်းမာရေးစီကံချက်တော့အတိအကျလိုက်နာဖို့လိုအပ်တယ်လို့တိုက်တွန်းထားပါတယ်
။ဟိုကျန်းမာရေးဝန်ကြီးဌာနကဟိုသတ်မှတ်ထားတယ်ကျွန်တော်သတ်မှတ်ထားတယ်ဆိုတာအကြံပြုထားတဲ့အကြံပြုချက်တွေအတိုင်းအတိအကျလိုက်နာကြဖို့တော့ကျွန်တော်ကလည်းအကြံဆက်ပြီးတော့ဟိုထပ်လောင်းပြီးတော့အကြံပြုချင်တာပေါ့နော်ဒီနေရာတွေကဘေးကင်းလုံခြုံမှုကျန်းမာရေးကဘေးကင်းလုံခြုံမှုရှိဖို့ဆိုလို့ရှိရင်တော့ကျန်းမာရေးဝန်ကြီးဌာနရဲ့သတ်မှတ်ထားတဲ့ညွှန်ကြားချက်တွေအတိုင်းလိုက်နာကြဖို့တော့လိုပါလိမ့်မယ်ဗျာ။
COVID-19 ကပ်ရောဂါကူးစက်မှုအန္တရာယ်ကိုဆက်လက်ထိန်းချုပ်ထားဖို့ခီးသွွားပြည်သူတွေအနေနဲ့စနစ်တကျနှာခေါင်းစည်းတက်စင်တာလက်ဆေးတာတအုပ်နဲ့တအုပ်ခက်ခွာခွာနေကြတာကျန်းမာရေးဝန်ကြီးဌာနကတတ်မှတ်ထားတဲ့စီကံချက်အတိုင်းလိုက်နာကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းထားပါတယ်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့အစောပိုင်းအထိစာရင်းအရပြည်တွင်းမှာကပ်ရောဂါကြောင့်သေဆုံးသူ 3,000 လောက်နဲ့ရောဂါအတည်ပြုလူနာပေါင်းကတော့ 13,900 ကျော်ရှိနေပါတယ်ရှင်ကျမအက္ခနွန်ပါရန်ကုန်ကနေတင်ပြပို့ထားပါတယ
်။ထိုင်းနိုင်ငံအလဲပိုင်းစမုတ်စခွန်ခရိုင်မဟာထိုင်းဒေသမှာကိုဗစ်ကရောဂါကူးစက်မှုကြောင့်အရေးပေါ်ဆေးရုံတက်နေရတဲ့မြန်မာလူထုမှာ1000လောက်တည်းကအားလုံးနီးပါးဆေးရုံကဆင်းဝင်ရပြီဆိုတဲ့သတင်းကိုတင်ဆက်ပေးလိုပါတယ်။ကျမမအေးမှာပါ။ထိုင်းနိုင်ငံအလဲပိုင်းစမုတ်စခွန်ခရိုင်မဟာထိုင်းဒေသကအရေးပေါ်ဆေးရုံနေမှာကိုဗစ်ကရောဂါကူးစက်မှုတွေကြောင့်ဆေးဝါးကုသမှုခံယူနေရတဲ့မြန်မာနိုင်ငံသားတွေ1000ဝန်းကျင်လောက်ထဲမှာအားလုံးဒီပါဆေးရုံကနေဆင်းဝင်ရသွားပြီဖြစ်ကြောင်း AAC လို့သမားကူညီဆောက်ရှောက်ရေးအဖွဲ့ကအလို့သမားရေးတက်ကြွလှူရှားသူဦးရဲမင်းကအခုလိုပြောပြပါဗျာ
အခုလောလောဆယ်ရတော့မှအားလုံးဆ
เซียวมาเซียวอารมณ์เซียวตัวเดียวเราเชื่อตัวอยู่เนาะนอกจากโอ้ถ้าดูลูน่าเนี่ยติดไม่ใช่หรอกเนเน่เราเจ้าว่าอะไรตัวโอ้ตัวสัญญาจะมาอยู่ยี่ฐานะเนี่ยดีตัวไทยอันนั้นไปนี่ไปก็รอเนี่ยมาเยอะกว่าดีมาที่สี่ล้านเนเน่เราหูเนเน่เชื่อว่าดีกาเซียวนี่มาใช้สับปีกไล่เสียบีนี่เราเชื่อเนาะลูน่าเนี่ยยังอีติดตัวเราเราไม่ตัวเราปีเราอายุตั้งแต่อุตันนี่เนี่ยลูกบ้างถ้าทองปะเวนี่เราเชื่อตัวเนี่ยเซียวตัวนี้กูไปเซียว
ยายเซียงตันยาเลยตัวเบียอารมณ์นี่เซียนเราเชื่อตัวไว้ตอนนั้นต้องเจ้าหน้าตัวโลโอ้ในไทยไม่เท่าท่าไม่ใช่เดือดรูดีเป็นสลีอ่ะก่อนเดินทางเราจะเดือดรูดีเป็นเจ้าหน้าเลยปีนี้ดีเจมาลาเลก้าซาบีสมุทรสาครขยายมหาชัยเดต้ามากูไปด้วยชีดูอเมริกาเนี่ยมาในงานดาวเรียนที่นี่ได้จ้าเย่บอกเซียงนี่ที่ซาบีกูตาเป็นนี่ได้บ้าดีน่าขยายตะคุลงโอเล่กันแต่ไปสุดท้ายบีขยี้ตัวหลังเว้นนี่ก็เลยไม่ไปรอบ้าวถ้าเป็นแม่กูกับปู่ก ဒီနေ့ကျွန်တော်တို့ရေးပြတဲ့အကြောင်းအရာတွေကိုတော့ကျွန်တော်တို့ရေးပြတဲ့အကြောင်းအရာတွေကိုတော့ကျွန်တော်တို့ရေးပြတဲ့အကြောင်းအရာတွေကိုတော့ကျွန်တော်တို့ရေးပြတဲ့အကြောင်းအရာတွေကိုတော့ကျွန်တော်တို့ရေးပြတဲ့အကြောင်းအရာတွေကိုတော့ကျွန်တော်တို့ရေးပြတဲ့အကြောင်းအရာတွေကိုတော့ကျွန်တော်တို့ရေးပြတဲ့အကြောင်းအရာတွေကိုတော့ကျွန်တော်တို့ရေးပြတဲ့အကြောင်းအရာတွေကိုတော့ကျွန်တော်တို့ရေးပြတဲ့အကြောင်းအရာတွ
တွေ့သူဖြစ်ဖြူရောင်လက်ပတ်ပေးထားတဲ့သူတွေပြောတယ်နှောင်းကျော်၃00လောက်ရှိတယ်လို့ပြောတယ်အဲ့တော့အဲ့လူဦးရေတွေကိုပြန်ဆက်ပေးရလိမ့်မယ်ကိုဗစ်အဲ့မှာဖိုးတွေ့သူဖြစ်တက်မှတ်တယ်ဆိုရင်တော့တစ်ခါလော်ဒေါင်းအခြေအနေဘယ်လိုဖြစ်လာမလဲတော့ပြောလို့မရဘူးပေါ့နော်ပြည်မားချိုင်းတလကုအဲလော်ဒေါင်းချထားတဲ့နေရာကလည်း29ရက်နေ့ကျလော်ဒေါင်းပြန်ဖြီမယ်လို့သိရတယ်ဒါပေမဲ့ဘယ်လိုအနေထားဖြစ်မလဲတော့မသိသေးဘူး
ထိုင်းနိုင်ငံမှာတော့ကိုဗစ်ကရောဂါကူးစက်မှုတွေဒီအပိုင်းတွင်ကျဆင်းလာပြီမဲ့လို့မဟာချိုင်းဒေသမှာတော့နိုင်ငံသားသားရွှေ့ပြောင်းလို့သမားတွေအတွက်နောက်ထပ်လူဦးရေရာကနန်းဆန့်အရေးပေါ်စည်းရုံတွေထောင်ကနန်းဆန့်နဲ့အရေးပေါ်စည်းရုံတွေကိုထိုင်းအစိုးရကထပ်မံတည်ဆောက်နေတာတွေလည်းရှိနေတာပါသေဆုံးသူ82ဦးနဲ့ကူးစက်သူ 12,000 ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာတော့မနေ့ကတော့လူ100ကျော်လောက်ပဲကူးစက်မှုအသစ်တွေထပ်ဖြစ်ခဲ့ပါတယ်ထိုင်းနိုင်ငံမှာဒုတိယအကြော့ကူးစက်မှုတွေဖြစ်ခဲ့ချိန်မှာတော့အများဆုံးကူးစက်သူတွေကမြန်မာရွှေ့ပြောင်းလို့သမားတွေဖြစ်နေကြပါတယ်။ဒီအတွက်သမောစခွန်ခရိုင်သာမကတခြားခရိုင်တော်များများကိုလည်းကန့်သက်ပိတ်ဆို့ထားပြီးခရီးသွားလာခွင့်တွေကိုပါကန့်သက်ထားပါတယ်။ဂျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။ဒီကတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။တယံဇာတထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့အနေနဲ့မြန်မာအစိုးရဟာအကျိုးအမြတ်ခံစားရသူတွေကိုပေါ်ပြဖို့လိုအပ်တဲ့အကြောင်းဥုံခင်ကသုံးသပ်ရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။တွင်ထွက်တရားစတာထောက်ယူတဲ့လုပ်ငန်းပွင့်လင်းမြင်သာရေးအဖွဲ့ဟာကိုယ်ပတိတွေရရှိတဲ့အကျိုးအမြတ်ကိုထုတ်ဖော်ဖို့တာဝန်ရှိပါတယ်။ဒါကြောင့်အကျိုးအမြတ်ပိုင်ဆိုင်မှုပေါ်ဆောင်ရေးလုပ်ငန်းအဖွဲ့ဆိုပြီးEITI ကဖွဲ့စည်းထားပါတယ်အကျိုးအမြတ်ပိုင်ဆိုင်မှုကိုထုတ်ပေါ်ကြဖို့2019မှာကုမ္ပဏီ162ခုကိုဒီလုပ်ငန်းအဖွဲ့ကအွန်လိုင်းကနေပုံစံပို့ပြီးတောင်းခံပါတယ်ကုမ္ပဏီကအမှန်အတိုင်းဖော်ပြဖို့တာဝန်ရှိပါတယ်ဒီအကြောင်းကိုလွန်ခဲ့တဲ့ဇန်နဝါရီလမှာရှာလော့တ်ဘိုယာကအစီရင်ခံစာထုတ်ပြန်ထားပါတယ်ချိန်ဝိုင်းလောက်တာကိုထုတ်ပေါ်ခိုင်းတဲ့သဘောပါပဲဒါပေမဲ့ကုမ္ပဏီ120ခုသာပုံစံကိုအချိန်မီပြန်ပို့တာကြောင့်84ရာခိုင်နှုန်းကသာထုတ်ဖော်တဲ့သဘောရှိပါတယ်။ပုံစံပြန်ပို့သူတွေထဲမှာအချက်လက်ပြည့်ပြည့်စုံစုံပေါ်ပြတဲ့ကုမ္ပဏီက80%သာရှိပါတယ်။အချက်လက်ကြံလတ်ထားတဲ့ကုမ္ပဏီကြီးနဲ့ယုံကြည်စရာမကောင်းတဲ့ကုမ္ပဏီက40ကျော်ရှိပါတယ်။အကျိုးအမြတ်ပိုင်ဆိုင်သူ280ရှိတဲ့အထက်မှာ96ရာခိုင်နှုန်းဟာလူပုဂ္ဂိုလ်တွေဖြစ်နေပါတယ်။အစိုးရရပိုင်ဆိုင်မှုအရာကုမ္ပဏီကထိန်းချုပ်ထားတာပါပဲအချက်အလက်ပြဖို့ပုံစံပေးပို့ထားတာကိုဂရုမစိုက်တဲ့ကုမ္ပဏီက26ရာခိုင်နှုန်းဖြစ်နေတာကို စုံစမ်းလေ့လာဖို့အရေးကြီးတယ်လို့ဆိုပါတယ
်အကျိုးမြတ်ပေါ်ဆောင်မှုပုံစံမှာတင်သွင်းထားတဲ့အချက်အလက်တွေကိုတိကျမှန်ကန်တယ်လို့ EIDI လုပ်ငန်းအဖွဲ့ကမယူဆပါဘူးပြည်စုံမှုတသမတ်တည်းဖြစ်မှုရှေ့နောက်ညီညွတ်မှုစတာတွေကိုကြည့်ပြီးပြုပြင်ပြောင်းလဲဖို့သာရည်ရွယ်တယ်လို့ဆိုပါတယ်ဒီနည်းဆိုရရင်တော့လုံနီးကန်နီးမှန်ကန်ဖို့သာအရင်ဦးစားပေးတဲ့သဘောဖြစ်ပါတယ်ဒါကြောင့်တိကျမှန်ကန်မှုနဲ့ယုံကြည်စိတ်ချရမှုကိုအကဲဖြတ်နိုင်ဖို့အတွက်လေလာဆန်းစစ်ဖို့လိုသေးတယ်လို့လည်းဆိုပါတယ်ကုမ္ပဏီတွေအနေနဲ့ပေါ်ပြရမယ့်အချက်အလက်တွေနဲ့ပတ်သက်ပြီးသင်တန်းပေးတာတွေနဲ့အလုပ်ရုံဆွေးနွေးပွဲတွေလုပ်ပါတယ်2019တုန်းကရန်ကုန်မှာလုပ်တော့ကုမ္ပဏီ40သာတက်ရောက်ပါတယ်နောက်တစ်ခါရန်ကုန်နဲ့မန္တလေးမှာလုပ်တော့ကုမ္ပဏီ60သာတက်ရောက်ပါတယ် EITI အဖွဲ့ကလိုအပ်တဲ့အချက်အလက်တွေကိုတယံဇာတကုမ္ပဏီတွေကမှန်ကန်စွာဖြေချားနိုင်ဖို့လိုအပ်ပါတယ်
ဒါပေမဲ့ကွန်ပတီတွေရဲ့ထုတ်ဖော်တင်ပြခြင်းမှာမှားတာတွေကများနေတယ်လို့ရှာလော့တ်ဘိုယာကဆိုပါတယ်။ချန်လက်ထားတာတွေများနေတာကြောင့်ယုံကြည်စိတ်ချဖို့အခက်အခဲရှိပါလေ။အစုရှယ်ယာတွေပိုင်ဆိုင်ထားပေမဲ့အကျိုးအမြတ်ရရှိသူမရှိလို့ဖြေတာမျိုးဟာယုံကြည်ကင်းမဲ့တဲ့ဖော်ပြမှုဖြစ်ပါတယ်။အကျိုးအမြတ်ပိုင်ဆိုင်သူတွေဟာနိုင်ငံရေးမှာဩဇာတိတ်ကမှမရှိသူတွေဖြစ်တယ်ဆိုတာကိုဖော်ပြဖို့ပြက်ွက်တယ်လို့လည်းဆိုပါတယ်။ချစ်တပ်ပိုင်မြမစီးပွားရေးဥပိုင်ကုမ္ပဏီကအချက်အလက်ဖော်ထုတ်တင်ပြပြီးမြစ်တပ်ပိုင်မြမစီးပွားရေးကော်ပိုရေးရှင်းဟာထုတ်ဖော်တဲ့ပုံစံကိုမတင်ပြဘူးလို့ဆိုပါတယ်ချစ်တပ်ပိုင်ကုမ္ပဏီကိုအမှန်တိုင်းပြောလိုက်မယ်လို့မျှော်လင့်နေပုံရပါတယ
် EITI လုပ်ငန်းအဖွဲ့ကပေးပို့တဲ့အချက်အလက်ကြေညာတဲ့ပုံစံကိုစစ်တပ်ရဲ့ဥပိုင်ကုမ္ပဏီကဖြည့်ဆွတ်ထားပေမဲ့ဟာကွက်တွေအများကြီးပါဝင်နေတာတွေ့ရတယ်လို့ဆိုပါတယ်ကုမ္ပဏီပိုင်ရှင်နေရာမှာMEH အဖြစ်ဖော်ပြထားပြီးအကျိုးအမြတ်ပန်ဆိုင်သူတွေဟာအကြီးအကဲတက်မတော်အရာရှိတွေဖြစ်နေပေမဲ့နိုင်ငံရေးအရဩဇာတိတ်ကမှရှိနေတယ်လို့ဖော်ပြဖို့ပြက်ကွက်နေပါတယ်။အကျိုးအမြတ်ပန်ဆိုင်သူအားလုံးဟာအ ਨੇ စုံအသက်21နှစ်ရှိရပေမဲ့2019မှာမွေးဖွားသူကလေးနှစ်ယောက်ကိုအကျိုးအမြတ်ပန်ဆိုင်သူအဖြစ်တင်ပြတာဟာဖော်ပြတဲ့ပုံစံကိုယုံကြည်မရှိဖြစ်စေတယ်လို့ဆိုပါတယ်။အကျိုးအမြတ်ပန်ဆိုင်သူစီးရင်မှာ95ရာခိုင်နှုန်းဟာမြန်မာနိုင်ငံသူနိုင်ငံသားတွေဖြစ်ပြီး900ခန့်နှုန်းကသာနိုင်ငံသားတွေဖြစ်ကြပါတယ
်တပ်တုတွင်းနဲ့ကျောင်းမြတ်ကန္တအပါဝင်အရေးကြီးတဲ့နေရာမှာစစ်တပ်ပိုင်စီးပွားရေးကော်ပိုရေးရှင်းနဲ့ဥပိုင်ကုမ္ပဏီလစ်မိတ်တက်ဟာလက်ဝကြီးအုပ်ထားပါတယ်ဒီစစ်တပ်ပိုင်ကုမ္ပဏီကြီးနှစ်ခုဟာအထူးခွင့်ရင်းနဲ့အထူးဥပဒေအရအကျိုးခံစားခွင့်တွေရှိနေတဲ့အတွက်2014အထိအခွန်တော်ကင်းလွတ်ခွင့်ရခဲ့ပါတယ်ပုဂ္ဂလိကကုမ္ပဏီတွေရဲ့အကျိုးအမြတ်ခံစားခွင့်ပုံပုံရရှိပေမဲ့ပုဂ္ဂလိကကုမ္ပဏီတွေလိုအခွန်ပေးဆောင်စရာမလိုတဲ့စစ်တပ်ပိုင်ကုမ္ပဏီတွေဖြစ်ပါလေ။ဒါကြောင့်မို့စစ်တပ်ပိုင်ကုမ္ပဏီကြီးနှစ်ခုရဲ့အကျိုးအမြတ်ရရှိပိုင်ဆိုင်မှုရာသုံးမှန်းကျင်ငွေစည်းရင်းနဲ့လူမှုဝန်ဆောင်မှုစတာတွေကိုဖော်ပြဖို့လိုအပ်နေတယ်လို့ EITI လုပ်ငန်းအဖွဲ့ကယူဆပါတယ်။တမ်ဘတော်ရဲ့ MEH နဲ့စီဝါရေးကော်ပိုရေးရှင်းကိုနိုင်ငံပိုင်လုပ်ငန်းအဖြစ်သတ်မှတ်ထားခြင်းမရှိတာဟာပွင့်လင်းမြင်သာမှုအတွက်အဟန့်တားဖြစ်စေပါတယ်မြမစီဝါရေးကော်ပိုရေးရှင်းနဲ့ MEC ရှယ်ယာပိုင်ဆိုင်မှုကိုလုံးဝမသိရှိနိုင်ပါဘူးမြမစီဝါရေးကိုလက်ကြီးအုပ်ပြီးအခွင့်အခမ်းနဲ့စစ်တပ်ပိုင်ကုမ္ပဏီကြီးတွေအကြောင်းထုတ်ဖော်နိုင်မှသာ EITI တယံဇာတထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့ကိုအများပြည်သူကယုံကြည်လာဖွယ်ရှိပါတယ်ခင်ဗျာ
ဒီဒီပတ်ကျမရဲ့ကဏ္ဍမှာတော့ကိုဗစ်ကာလအဆုတ်ရောဂါအခမ်းရှိသူတွေကြိုတင်ပြင်ဆင်ကာကွယ်ရေးပြောပြထားပါတယ်ကိုဗစ်ကာလမှာ COPD ခေါ်နာတာရှည်အဆုတ်ပွားလေပြူချင်းရောဂါအခမ်းရှိသူတွေမှာပိုကြိုတင်သတိပြုပြင်ဆင်ကာကွယ်သင့်တာတွေရှိတယ်လို့ကျမရဲ့ပညာရှင်တွေကဆိုပါတယ်ဘလို့ကြိုတင်သတိပြုပြင်ဆင်စရာနဲ့ကာကွယ်စရာတွေရှိနေပါလဲဘာကြောင့်ပါလဲဒီအကြောင်းအဆုတ်နဲ့ရေကောင်းထုတ်ခုဆရာဝန်ကြီးနဲ့ဆေးထက်ကတူတဲ့အဆုတ်နဲ့သက်ရှိလမ်းကြောင်းဆရာဆေးပညာဌာနအငိမ့်သာဌာနမှပမခဒေါက်တာဝင်းနိုင်ကိုကျွန်တော်ဝင်းမင်းကမေးချပါလေ Okay အဆုံးနဲ့ရေကောင်းထုတ်ခုဆရာဝန်ကြီးပမခဒေါက်တာဝင်းနိုင်ခင်ဗျာကျွန်တော်ဒီ COVID-19 ယောဂါနဲ့အဆုတ်ယောဂါအခမ်းအကြောင်းပြောရမှာပြီးတဲ့တစ်ပတ်တုန်းကတော့ဆရာကြီးဒီအဆုတ်ယောဂါအခမ်းရှိထားတဲ့သူတွေမှာအထူးသဖြင့်ဒီ COPD လို့ခေါ်တဲ့နာတာရှည်အဆုတ်ပွားလေပြွန်ခြင်းယောဂါပေါ်ဆရာနော်သူတို့မှာကဒီကိုဗစ်ယောဂါဖြစ်လာရင်စာတို့ပိုပြင်းထန်ရတဲ့အကြောင်းရင်းနဲ့ဒီကိုဗစ်ကာကွယ်ရေးတွေအဓိကလုပ်တင်တာတွေနောက်
ကိုဗစ်နဲ့ဒီ COPD ရောဂါခွဲနိုင်အောင်တည်ဖို့လက္ခဏာတွေပေါ်ဆရာနော်ပြီးရခါနောက်ဆုံးမှာဘယ်အချိန်မှဒီဆေးဝင်စေခံအမြန်ဆုံးပြသတင်တာတွေကိုပြောပြီးမှဒီတစ်ခေါက်တော့ဆရာရေဒီနောက်ထပ်အထူးသတိပြုကာကွယ်တင်တာတွေကိုပြောမှာပါဆရာအဲ့ဒီခါကျတော့နောက်အရေးတကြီးသတိပြုတင်တာဆိုရင်ဆရာဘာကိုစပြီးထောက်ပြမယ်ဆရာ
ကျွန်တော်တို့ဒီကိုဗစ်ဖြစ်တဲ့အခါမှာလူတိုင်းအတွက်ကတော့မကောင်းကြတာကြီးပဲပေါ့နော်ဒါပေမဲ့ဒီ COPD patient တွေပေါ့ဒီဆုပ်ပါပန်းတဲ့သမားတွေမှာတော့မကောင်းတဲ့အချက်တွေပိုဆိုးရစေတဲ့အချက်တွေရှိတယ်ဗျအာနောက်တစ်ခုကကျွန်တော်နိုင်ငံ TB အဖြစ်များတဲ့နိုင်ငံပေါ့နော်ဆိုတော့အဲ့ဒါကိုလည်းကျွန်တော်တို့ကထည့်စဉ်းစားရတယ်အဲ့တော့ဒီ COVID era မှာဘာဒုက္ခပေးလဲဆိုတော့ COPD patient တွေကအိမ်မှာပဲနေရတော့တာပေါ့နော်အိမ်မှာပဲနေတဲ့အခါကျရင်လှုပ်ရှားတောက်လောက်မှုကနည်းသွားတယ်ပေါ့နည်းသွားပြီးအိမ်ထဲမှာပဲသူကလှုပ်လို့ရတာတကယ်လို့ COPD patient တွေကလှုပ်လို့ရှားရှားတောက်တောက်လောက်နေပြီးနိုင်အောင်လှုပ်ပေးနေရတယ် exercise တွေလုပ်ပေးရတယ်အဲအဲ့ဒါတွေလုပ်နိုင်တဲ့ဥစ္စာနည်းသွားတော့ပေါ့နော
်ဟုတ်ကဲ့အဲ့ဒီတော့ဒီပူအားကစားလုပ်ဖို့ဒီကိုလက်လို့ရှားပူပြီးလုပ်ဖို့လိုလာတာပေါ့နော်အထူးသဖြင့်တော့
ဟုတ်ကဲ့ဗျအ
ိမ်မှာအဓိကရအောင်ပြင်ဆင်လုပ်ဖို့
ဟုတ်ပါတယ်ဗျ
ဒီနေရာမှာဆရာကြီးအခုလိုအိမ်ထဲမှာအဓိကနေရတဲ့အတွက်နောက်ထပ်ရောအခုလိုဒီအဆုပ်နဲ့ရင်ကောင်းယောဂအခန်းရှိသူတွေအထူးသဖြင့်တော့ဒီနာရရှိအဆုပ်ဘဝယောဂရှိသူတွေအတွက်အထူးသတိပြုသင့်စရာရှိသေးလားဆရာ
။အပြင်ကိုတိတ်မထွက်နိုင်ဘူး။မထွက်နိုင်ဘူးဆိုတဲ့အခါကျတော့နေအောင်နဲ့ထိတွေ့မှုလည်းအရင်နေသွားတယ်။ကျွန်တော်နိုင်ငံကဒီ tropical country ဆိုပေမဲ့ကဘာပြဿနာရှိလဲဆိုတော့ vitamin D နည်းတယ်ဗျ။အာသင့်စရာကောင်းတာ။အဲ့ vitamin D နည်းရင်ခန္ဓာကိုယ်မှာထိခိုက်မှုတွေအများကြီးရှိတယ်။ယောဂယောဂ ਈ ပိုင်းလေးဖြစ်တတ်တယ်ပေါ့အဲ့တော့အခုဒီ stay home နဲ့တွေ့တယ် covid ကြောင့်မလို့ဆိုတဲ့ကံမှာအဲ့ဒါတွေကတော်တော်လေးခန္ဓာကိုယ်ရေတိဆောက်မှုတွေတော်တော်လေးကိုထိခိုက်မှုတွေရှိရပေါ့
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီနေရာမှာလဲနေရောင်အဓိကရဖို့လိုလာတာပေါ့ဆရာနော်အထူးသဖြင့်တော့
ဟုတ်ပါတယ်ဗျအ
ိမ်ထဲမှာဒါမှမဟုတ်လို့ရှင်လဲအိမ်သားတစ်ဝိုက်မှာရဖို့အတွက်ပြင်ဆင်ပြီးတော့စူးစမ်းဆောင်ရွက်တင်တာပေါ့ဆရာနော
်ဟုတ်ပါတယ်ဗျဟုတ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုအချိန်မှာပေါ့ဆရာနော်ဒီအဆုံးနဲ့ရင်ကောင်းယောဂအခန်းရှိတဲ့သူတွေအတွက်ဒီယောဂပူမဆိုးအောင်ပေါ့ဆရာတခုကတော့ရာသီဥတုအပြောင်းအလဲမှာဖြစ်တတ်တဲ့ပန်းတာရင်ချက်ယောဂပေါ့နော်အဲ့ဒါကိုကတော့ဒီရာသီဥတုအပြောင်းအလဲကတော့ထင်ရခက်ကောင်းခတ်နိုင်ပြီမယ်
ဟုတ်ပါရဲ့ဗ
ျနောက်တစ်ခုဖြစ်တဲ့ဒီဆေးလိပ်သောက်ထားတဲ့သူတွေပေါ့ဆရာသူတို့မှလည်းဒီယောဂကပူပြင်းထန်လာနိုင်တဲ့အတွက်သူတို့အတွက်ဆိုရင်ဆရာကြီးဘယ်လိုအတိအကျပြောချင်လဲ
ကျွန်တော်ကတော့ဆေးလိပ်ကဒီကိုဗစ်တခုတည်းအတွက်မဟုတ်ဘူးပေါ့နော်ခုကျွန်တော်တို့ဥတီဆွေးနွေးနေတဲ့အဆုပ်ပါပန်းတာ COPD ယောဂအတွက်ကလည်းတရားခံအစ်စ်ကဆေးလိပ်ပဲဗျ။တော်တော်များများကဆေးလိပ်တောက်ထားတူပဲ။ဥပမာဒီအဆုပ်ပါပန်းတဲ့လူ10ယောက်ရှိ၊လူနာ10ယောက်ရှိရဆိုရင်9ယောက်လောက်ကဆေးလိပ်နဲ့တစ်ချိန်မို့တစ်ချိန်မှပတ်သက်ခဲ့တဲ့လူတွေကြီးပဲ။အရင်တော့မတောက်ရင်ခုတောက်တယ်၊ခုမတောက်ဘူးဆိုအရင်ကတောက်ခဲ့။အဲ့လိုပုံစံမျိုးတွေနဲ့ရှိထားတာလေ။ကိုမတောက်ရင်လည်းပတ်ဝန်းကျင်ကိုယ့်ရဲ့မိသားစုတွေအတယောက်တောက်ထားတယ်ဒါမျိုးတွေတွေ့တယ်။ဒါကြောင့်မလို့ကိုဗစ်ကလည်းဆေးလိပ်တောက်ရင်ပိုပြီးတော့ risk များတယ်။တစ်ချိန်ထဲမှာဟို mask ဆီးတက်ထားပြီးတော့ဆေးလိပ်တောက်လို့မှမရတာ mask ကိုချွတ်မှာပဲချွတ်ရင်သူကူးမှာပဲလွယ်ရာပေါ့နော်။ဒါဆိုဒါလည်းတစ်ချက်။နောက်တစ်ခုကတော့ဆေးလိပ်တောက်ခြင်းကဒီ COPD ကိုဖြစ်စေတဲ့အဓိကအကြောင်းရင်းဆိုတော့ဒါကျွန်တော်တို့ဆေးလိပ်ကတော့တောက်နေရင်လည်းရက်လိုက်ပါ။မတောက်ရသေးဘူးဆိုရင်တောက်ဖို့မကြိုးစားပါနဲ့လို့ကျွန်တော်တိုက်တွန်းညင်ပါတယ
်။ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရောအခုလိုဒီဆေးလိပ်အပြင်အခုလိုကိုဗစ်ကာလမှာဒီအဆုပ်ဘဝပန်းတာယောဂပိုမဆိုးစေဖို့နဲ့ဖြစ်နိုင်တော့ဟိုမဖြစ်လာဖို့ဒီကာကွယ်ရေးအတွက်ပေါ့ဆရာနော်ချိုးတင်သိထားသလား
ကျွန်တော်နိုင်ငံမှာတော့ဒီဆေးလိပ်ဆေးလိပ်ဆိုတော့ဆေးလိပ်တခုတည်းတော့လည်းမဟုတ်ပြန်ဘူးဒီပြည့်အချက်တွေကလည်းဒီအဆုပ်ဘဝပန်းတာကိုဖြစ်စေသေးတယ်ဗျအာဘာလဲဆိုတော့ကျွန်တော် bio fuel လို့ခေါ်တာပေါ့ခြင်းတို့မီးတွေတို့နောက်တချို့နေရာမှာတော့နွားချေ6ပေါ့နော်ချေ6ပေါ့အဲ့ဒါကြီးကျွန်တော်တို့ကမီးရှို့ပြီးတော့ဒီလောင်စာဖြစ်နေသမင်းချေရတာကိုအဲ့ဒါဒီကလေသူကဒီဆုပ်ပါပန်းတော့ဖြစ်စေတယ်။နောက်ဆောက်လုပ်ရေးလုပ်ငန်းတွေမှာနော်နောက်ပြီးတော့မိုင်းစေမှာအဲ့ဒီမှာကျွန်တော်ကဖုံနေမုံနေရှူမိလို့ရှင်လဲဆုပ်ပါပန်းတာဖြစ်စေတယ
်။ဟုတ်ကဲ့ဆရာကြီး။အဲ့တော့နောက်ထပ်ရောဒီအခုလိုကိုဗစ်ကာလမှာဒီနာတာရှည်အဆုပ်ပွားပန်းတာယောဂါပေါ့နော်မဖြစ်အောင်လည်းဖြစ်ချပြီးလို့ရှင်လဲသတိပြုနေတာရှိသေးလားဆရာ
။နောက်တစ်ခုကတော့ကျွန်တော်တို့ဒီခလေးဘဝမှာအဆုပ်ပွားဘူးတဲ့အဆုပ်ပိုးဝင်ဘူးတဲ့ဆိုရင်ဒါမှမဟုတ်ရင် TB ဖြစ်ခဲ့ဘူးလေဆိုရင်ဒါတွေကလည်းကျွန်တော်တို့ဒီ COPD ကိုဖြစ်စေတဲ့အကြောင်းတွေပါတယ်။နောက်မိခင်တွေအာဟာရချို့တဲ့အခါမှာခလေးဘွားမှာအာဟာရချို့တဲ့အခါမှာအဆုတ်ဖွံ့ဖြိုးမှုကိုထိခိုက်ပြီးတဲ့အခါမှာဒီ COPD ခေါ်တဲ့ရောဂါဖြစ်စေတယ်။ဒါကြောင့်မလို့ကျွန်တော်နိုင်ငံအတွက်တော့ NAD တော်တော်လေးကိုကြီးပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီ COVID ကာလမှာဒီ COVID ဖြစ်လာရင်ပေါ့နော်ပိုဆိုးစေနိုင်တဲ့ဒီနာရာရှည်အဆုတ်ဖွံ့ဖြိုးယောဂါ မဖြစ်ဖို့နဲ့ဖြစ်လာပြီးတာဖြစ်လဲပိုမဆိုးစေဖို့အတွက်ဘယ်လိုအကြံပေးချင်လဲဆရာ
။အလွယ်ဆုံးနဲ့အထူးအောင်ဆုံးကတော့ဆီလေးရှောင်မယ်။နောက်ပြီးတော့မီးခိုးတွေမှုန်မွားတွေရှောင်မယ်။နောက်ပြီးတော့အစာအာဟာရကိုနော်ကျန်းမာရေးအတွက်ထောက်ကူဖြစ်အောင်စားပေးမယ်ဆိုရင်တော့ဒါ COPD နဲ့နင်းမယ်။တစ်ချိန်တည်းမှာပဲကိုဗစ်ကိုလည်းကာကွယ်ဖို့တော့လိုတယ်ပေါ့။ကာကွယ်ခဲ့မှာဆောင်းရပြောတဲ့အချက်တွေရှောင်ရင်လည်းကိုဗစ်ကတော်တော်ကာကွယ်ပြီးသားဖြစ်နေမှာပါဗျ။အသက်ညံဆောက်လို့ပဲပြောရမှာပါ။ကျွန်တော်တို့ရဲ့လိုက်နာမှုပေါ့ဥပမာ mask တွေပါတွေသုံးတဲ့အပိုင်းတွေမှာအထီးထီးမိမိသုံးနိုင်ဖို့အတွက်လိုအပ်နေတော့မယ်ဖြစ်ပါတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့ကဟိုအသိရှိပြီးသတိရှိမယ်ပေါ့နော်။အဲ့ဒီနှစ်ခုနဲ့ပဲကျွန်တော်တို့ဒီ covid ရောဂါကိုမရရှိအောင်နော်။ covid ရောဂါနဲ့ကင်းဝေးအောင်နေနိုင်ကြဖို့လိုပါတယ်။တစ်ချိန်တည်းမှာဒီကျွန်တော်ဘက်ကပြောမယ်ဆိုရင်တော့ COPD လို့ခေါ်တဲ့အဆိုးဝါးပန်းနာရောဂါကိုလည်းဆောင်းရပြောတဲ့အသိနဲ့သတိပါပဲ။စီးတွေမှန်မှန်တောက်နေမယ်မှန်မှန်ရှုနေမယ်ဆိုလို့ရှိရင်တော့တာမန်လူကောင်းတယောက်လိုပဲသူကနေထိုင်နေတာပေါ့လေအဲဒါပေမဲ့သူ့မှာလက္ခဏာလေးတွေတော့ရှိကြပေါ့မောတာတွေချောင်ဆိုးတာတွေညစ်တာတွေဒါတွေရှိကြပေါ့အဲဒါပေမဲ့ခြေဥ်ခြေကန်းကိုလည်းခဏခဏတော့ဆရာမလို့အပြင်ကိုလည်းခဏခဏထွက်ဆရာမလို့တော့ဘူးပေါ့ဒီခါကျတော့သူတို့အတွက်ကိုဗစ်ရံအနေနဲ့လည်းဝေးစီတာပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တင်းလွာမှာနားဆင်ရမှာတွေကတော့တမရော်နဲ့ KNU တို့ကြားဖြစ်ပွားနေတဲ့ပဋိပက္ခတွေကိုအမြင့်ဆုံးဖြည့်ရှင်ပေးဖို့အရက်ဘက်အဖွဲ့အစည်းတရားကျော်ကနိုင်ငံတော်တမရာနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထံကိုအိတ်ပွင့်ပေးစာပေးပို့ခဲ့ပါတယ်။တိုက်ပွဲတွေရပ်တန့်နေရင်းချမ်းရေးအတွက်တအားပလောင်တပ်ဖွဲ့ TNL ကနေအစိုးရတမရော်နဲ့ RCSS SSA တို့ကိုဆွေးနွေးအပြေရှာဖို့ကြေညာချက်ထုတ်ပြန်လိုက်တယ်ဆိုတာနဲ့ရှမ်းပြည်နယ်တောင်ကြီးမြို့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုယ်စားလှယ်တွေနဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကကိုယ်စားလှယ်တွေတွေ့ဆုံခဲ့တဲ့အကြောင်းလေးကိုကြားကြားရမှာပါရှင
်။ကျမကနန်းဟွန်ပါရှင်။သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်နဲ့ပဲခူးတိုင်းဒေသကြီးမှာတပ်မတော်နဲ့ KNU လက်အောက်ခံကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA တို့အကြားလက်ရှိအခြေအနေဖြစ်ပွားနေတဲ့ပဋိပက္ခကြောင့်ဒေသခံပြည်သူလူထုတွေထိခိုက်နစ်နာနေတဲ့အတွက်အ мян ဆုံးကင်တွယ်ဖြည့်ရှင်းပေးဖို့အရဖက်အဖွဲ့စည်းတရားကျော်ကနိုင်ငံတော်ဓမ္မရဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ထံကိုဇန်နဝါရီလ20ရက်နေ့မှာအိတ်ဖွင့်ပေးစာပေးပို့ခဲ့ပါတယ်။အခြေအနေဆက်လက်ဖြစ်ပွားနေတဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့် KNU ထိန်းချုပ်နယ်မြေအတွင်းမှာဒေသခံပြည်သူလူထု 4,000 ခန့်ထွက်ပြေးတိမ်းရှောင်နေရပြီးဒဏ်ရာတချို့ရရှိသလိုတေဆုံးသူတချို့လည်းရှိတာကြောင့်စိုးရိမ်နေတဲ့အတွက်အ мян ဆုံးကင်တွယ်ဖြည့်ရှင်းပေးဖို့တောင်းဆိုတာဖြစ်တယ်လို့ကရင်အမျိုးသမီးအစည်းအရုံး KWO မှနော်ဆဆဲကပြောပါတယ်။ဒိုင်းနာဒေသတွေမှာဖြစ်ပွားနေတဲ့ပဋိပက္ခတွေဟာနိုင်ငံရေးပြဿနာကြောင့်ဖြစ်လာတဲ့အတွက်နိုင်ငံရေးနီလာနဲ့သာအပြေရှာသင့်ပြီးတမရော်ဘက်ကတပ်အင်အားတိုးချဲ့နေရာယူထားတာအလုံးကိုရုပ်သိမ်းပေးဖို့အရက်ဖက်အဖွဲ့165ဖွဲ့ကပေးပို့တဲ့အိတ်ဖွင့်ပေးစာမှာတောင်းဆိုထားပါတယ်
။တမ်းပလောင်တပ်ဖွဲ့ CNL ကနေတိုက်ပွဲတွေရပ်တန့်နိုင်ရင်ငိမ့်ချမ်းရေးအတွက်အစိုးရတမရော်နဲ့တောင်ပိုင်းရှမ်းပြည်တမရော် RCSS SSA တို့ကိုဆွေးနွေးဖြေရှာဖို့အသိဖြစ်နေကြောင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဇန်နဝါရီလ3ရက်နေ့ကနေ9ရက်နေ့ထိနှစ်ပတ်လည်စီဝေးကျင်းပပြီးအခုအပတ်တနင်္လာနေ့တုန်းကကြေညာချက်ထုတ်ပြန်လိုက်တာပါ။အလားတူ RCSS SSA ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွက်စိတ်ကလည်းခဏိခေတ်မှာတိုက်ပွဲဆိုတာမဖြစ်တဲ့တော့ကြောင်း TNLA ဘက်ကအပြည့်ရရေးဆွေးနွေးလို့တဲ့ဆန္ဒရှိရင်တော့ RCSS SSA ဘက်ကအမြဲတမ်းအစဉ်သက်ရှိနေကြောင်းဒီစင်မာလကုံလုံးကပြောဆိုလိုက်ပါတယ်။အခုလိုနှစ်ဖက်လုံးကသိဖြစ်နေကြောင်းပြောဆိုနေကြပေမဲ့ဆွေးနွေးရေးအတွက်တရားဝင်ကမ်းလှမ်းကြတာမရှိသေးပါဘူး။ရှမ်းပြည်မြောက်ပိုင်းကြောက်မဲခရိုင်တွင် TNLA နဲ့ RCSS တို့ကြား2029ခုနှစ်ဒီဇင်ဘာလနှောင်းပိုင်းကတည်းကတိုက်ပွဲတွေဖြစ်ပွားလာခဲ့တာကြောင့်ကြောက်မဲမြို့တွင်းကြောင့်စစ်ဆောင်တထောင်ကျော်ဟာခဏိသိနေရမပြောင်းနိုင်ကြသေးပါဘူး
ရခိုင်ပြည်နယ်စစ်တွေမြို့မှာရခိုင်ပြည်နယ်ចောင်းသားတပ်မကအရခန် in darkness အမိပေးထားတဲ့လက်ကမ်းစာဆောင်တွေကိုဇန်နဝါရီလ15ရက်နေ့နံနက်ပိုင်းကစစ်တွေမြို့အနှံ့မှာဖြန့်ဝေခဲ့ကြပါတယ်။အဲ့ဒီလက်ကမ်းစာဆောင်မှာရခိုင်ပြည်မှာ 4G internet ဖွင့်ပေးဖို့စစ်ပွဲဆန့်ကျင်ရေးလှုပ်ရှားလို့မြန်မာတနိုင်ငံလုံးမှာဖမ်းဆီးခံထားရတဲ့ចောင်းသားတွေကိုလွတ်ပေးဖို့ရခိုင်စစ်ပွဲအတွင်းပျောက်ဆုံးသွားတဲ့တင်းမှရွာသားတွေနဲ့တခြားရခိုင်ပြည်သူတွေအတွက်တရားမျှတမှုရရှိဖို့နဲ့ဖမ်းဆီးခံခိုင်ចောင်းသားတွေကိုရုံမတင်ပဲထိမ့်သိမ်းထားတာတွေကိုရပ်တန့်ဖို့အပါအဝင်အချက်၄ချက်ကိုတောင်းဆိုထားတာဖြစ်ပါတယ်။ရခိုင်ပြည်ကမြို့နယ်တချို့မှာအင်တာနက်ပိတ်ထားတာနနစ်နေပါရှိနေပြီးအခုခါတိုက်ပွဲတွေမရှိတော့တဲ့အတွက်သတင်းအချက်လက်တွေပြည်သူတွေစီရောက်အောင်အရသာစိုးရအနေနဲ့ပြန်ဖွင့်ပေးသင့်ပြီးဖြစ်တယ်လို့ဖမ်းဆီးခံနေရတဲ့ရခိုင်ចောင်းသား၄ဦးကိုလည်း၃လကျော်လာတဲ့အထိရုံတင်စစ်ဆေးတာမရှိသေးဘူးလို့ရခိုင်ပြည်ចောင်းသားတပ်မကဥက္ကဋ္ဌကိုတိုးတိုးအောင်ကပြောပါတယ်။ရခိုင်ပြည်နယ်ကမြို့နယ်တချို့မှာအင်တာနက်လိုင်းပိတ်ထားတာတွေပြန်ဖွင့်ပေးဖို့အရဖက်အဖွဲ့တွေနဲ့ရခိုင်လွှတ်တော်အမတ်တွေကအကြိမ်ကြိမ်တောင်းဆိုထားပေမဲ့အစိုးရကပြန်ဖွင့်ပေးတာမရှိသေးပါဘူး
။ချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးကြားအင်္ဂလိပ်ခေတ်ကစိုက်တူခဲ့တဲ့နန္ဒမိတ်ဗုဒ္ဓတိုင်တွေပြန်လည်ရှာဖွေလျက်ရှိကြပြီးနန္ဒမိတ်ဗုဒ္ဓတိုင်ပြည်ပအမှတ်သိက္ကနဲ့30သိကိုင်းစင်းအတည်ပြုနိုင်ပြီဖြစ်ပါတယ်။1938ခုနှစ်အင်္ဂလိပ်ခေတ်ကချင်းပြည်နယ်နဲ့စကိုင်းတိုင်းကြားနန္ဒမိတ်ဗုဒ္ဓစုစုပေါင်း23တိုင်စိုက်ထူခဲ့ကြပြီးအဲ့ဒီဗုဒ္ဓတွေထဲကဗုဒ္ဓပြည်ပအမှတ်သိက္ကနဲ့30တိပြန်လည်ရှာဖွေအတည်ပြုနိုင်ခဲ့ကြပြီးတလ9တိုင်နှုန်းနဲ့စိုက်ထူသွားကြမယ်လို့ကလေးခရိုင်အုပ်ချုပ်ရေးမှူးဦးခင်မောင်ချိုကပြောပါတယ်။ဒီနန္ဒမိတ်ဗုဒ္ဓပြန်လည်ရှာဖွေရေးလုပ်ငန်းကိုနေပြည်တော်မြေတိုင်းဦးစီးဌာနကဦးဆောင်ပြီးတော့ချင်းပြည်နယ်ဆိုရဖွဲ့စကိုင်းတိုင်းဒေသကြီးကလေးမြို့နယ်အုပ်ချုပ်ရေးဖွဲ့သစ်တော်ဦးစီးဌာနနဲ့ဒေသခံကြီးရွာအုပ်ချုပ်ရေးမှူးတို့ကပြန်လည်ရှာဖွေခဲ့ကြတာဖြစ်ပါတယ်။အခုပြန်လည်စိုက်ထူကြမဲ့နန္ဒမိတ်ဗုဒ္ဓတွေဟာ1938ခုနှစ်ဗီထဲရေးဝန်ကြီးဌာနကထုတ်ပြန်တဲ့အမိတ်ကြော်ညာစာမှ680နဲ့တယ်လမ၄မှာစကေးမြေပုံကိုအခြေခံထားတယ်လို့သိရပါတယ်။
လက်တလုံးကြုံတွေ့နေရတဲ့ COVID-19 ကပတ်ကယောဂါကြောင့်ဖေဖော်ဝါရီလ29ရက်နေ့မှာကြာရောက်မဲ့မော်အမျိုးသားနေ့အခမ်းအနားအစီအစဉ်တွေကိုရှော့ချပြီးအချင်းယုံချင်းပါဖို့54ကြိမ်မြောက်မော်အမျိုးသားနေ့ကျင်းပရေးကော်မတီဗဟိုကအကြံပြုတိုက်တွန်းစာတစ်စောင်ထုတ်ပြန်လိုက်ပါတယ်။မော်အမျိုးသားနေ့ဗဟိုအခမ်းအနားကိုတထုံမြို့နယ်မှာကျင်းပသွားဖို့ကနဦးဆုံးဖြတ်ခဲ့ပေမဲ့ကမ္ဘာနဲ့အဝိုင်းရင်ဆိုင်ကြုံတွေ့နေရတဲ့ COVID-19 ကပ်ရောဂါကြောင့်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ညွန်ကြားချက်နဲ့အညီမော်လမြိုင်မြို့မှာကျင်းပသွားမှာဖြစ်တယ်လို့မွန်အမျိုးသားနေ့ကျင်းပရေးကော်မတီဗဟိုဥက္ကဋ္ဌမင်းအောင်ထူးကပြောပါတယ်။မော်လမြိုင်မြို့ပြည်နယ်ခမ်းမမှာအစိုးကပြိုင်ပွဲတွေအထက်ရိမ့်နဲ့တပင်းနိုင်ပြိုင်ပွဲတွေကို live link သွားမှာဖြစ်ပြီးအမျိုးသားနေ့အခမ်းအနားကိုလူနည်းနည်းပပနဲ့ကျင်းပသွားမယ်လို့မင်းအောင်ထူးကဆိုပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။အမျိုးသားညီညွတ်ရေးအတွက်အစိုးရဖွဲ့ဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအစိမ့်ကိုယ်စားလှယ်တွေနဲ့2020ရွေးကောက်ပွဲအနိုင်ရတိုင်းရင်းသားပါတီတွေကိုတွဲဆောင်ခဲ့ရမှာရှမ်းပြည်နယ်တောင်ကြီးမြို့မှာရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီနဲ့လည်းတီးတန့်တွဲဆောင်ခဲ့ပါတယ်။ဒီကြောင့်မို့လို့နမ်ဟောင်းကနေစုစည်းတင်ဆက်ပေးထားပါတယ်။
ရှမ်းပြည်နယ်တောင်ကြီးမြို့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ပြည်နယ်ရုံးချုပ်မှအစိမ့်ကိုယ်စားလှယ်တွေဖြစ်တဲ့ဒေါက်တာအောင်မိုးညူ၊ကရင်ပြည်နယ်ဝန်ကြီးချုပ်နန်းခင်ထွေးမြင့်တို့ဦးဆောင်ပြီးတွေ့ဆုံပါတယ်။အဲ့ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးဦးဆောင်ပါဝင်သူရှမ်းနိုင်ငံများဒီမိုကရေစီအဖွဲ့ချုပ် SNLD ကအထွေထွေအတွင်းရင်းမှုလည်းဖြစ်ပြောရေးဆိုခွင့်ရှိသူလည်းဖြစ်တဲ့စိုက်လစ်ကအခုလိုပြောပါတယ်
။ပထမဆုံးညီညွတ်ရေးလုပ်ရမှာကတိုင်းရင်းသားတွေနဲ့ဒါအမှန်တရားကြီးပါတယ်။မမမဟုတ်သောတိုင်းရင်းသားတွေနဲ့ NLD နေနဲ့အလန်းကွာသွားမယ်။အဲ့တော့နိုင်ငံပါတီ48ခုစလုံးပေါ့နော်သူတို့ကြေညာထားတဲ့48ခုစလုံးနဲ့တွေ့ဖြစ်အောင်ကြိုးပမ်းစီခြင်းနဲ့အရင်ကပြတ်ခဲ့တဲ့ဟာတွေကိုလည်းပဲပြန်ပြီးကုစားဖို့အတွက်ကြိုးပမ်းစီခြင်းနဲ့နောက်တစ်ချက်ကတော့ကျွန်တော်တို့ SNLD ရဲ့ယက်တီချက်ပေါ့မူဝါဒဒါတွေကိုသူတို့ရှင်းပြတယ်
2020ရွေးကောက်ပွဲတုန်းကအနိုင်ရရှိခဲ့တဲ့အင်အားကြီးပါတီ၅ပါတီအနက်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကတတိယနေရာအနိုင်ရရှိခဲ့ပါတယ်။အမျိုးသားညီညွတ်ရေးအတွက်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကပြည်ထောင်စုအဆင့်ဖြစ်ဖြစ်ပြည်နယ်အဆင့်ဖြစ်ဖြစ် NLD နဲ့လက်တွဲပေါ်ဆောင်ဖို့လက်ခံစဉ်းစားသွားမယ်လို့စိုက်လစ်ကပြောပါတယ်
။ကျွန်တော်တို့လုံနိုင်တဲ့နေသားမျိုးကျွန်တော်ပါတီမူဝါဒနဲ့ကန့်ညီတယ်ဆိုလို့ရှိရင်တော့ဒီနေမှာပဲဖြစ်ဖြစ်ဒီတောင်စုမှာပဲဖြစ်ဖြစ်ဒါလက်ခံစဉ်းစားသွားမှာပါအဲ့တော့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စပြည်တွင်းငြိမ်းချမ်းတည်ဆောက်မှုလုပ်ငန်းကိစ္စဒီမှာကျွန်တော်တို့အနေနဲ့ဆောင်ရွက်ပေးနိုင်မဲ့ ခင်ကျင်းမျိုးတွေပေါ်ပေါက်တယ်ဆိုလို့ရှိရင်အဲဒီကိစ္စမှာကျွန်တော်လက်တွဲပြီးဆောင်ရွက်ဖို့စဉ်းသင့်ရှိရ
ယ်။ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော်ကောင်ဆောင်ပုချုပ်ကြီးရစစ်ကတော့ယုံကြည်မှုတည်ဆောက်ရမှာအရေးကြီးတယ်လို့ရှမ်းဘာသာနဲ့အခုလိုပြောဆိုလိုက်ပါတယ
်။
အမျိုးသားညီညွတ်ရေးတွေဆောင်ရွက်ရမှာဆွေးနွေးသဘောတူညီချက်တွေကိုတခုမကြာလိုက်နာဆောင်ရွက်ရမယ်။ယုံကြည်မှုတည်ဆောက်ရေးမှာတယောက်နဲ့တယောက်တန်လျာတွေရှိနေရင်တော့ NLD ပါတီကအစိုးရအသက်ထပ်ဖြစ်လာရင်လည်းအရင်တိုင်းပဲဆက်ဖြစ်သွားမှာပဲ။ဘာမှဆောင်ရွက်နိုင်သေးတာမဟုတ်ဘူး။အဓိကကတော့ဖွဲ့စည်းပုံကိုအခြေခံဥပဒေပဲ။ဖွဲ့စည်းပုံမပြင်သေးသေး၍ဘာမှလုပ်နိုင်အောင်မှာမဟုတ်ဘူး
။2020အထွေထွေရွေးကောက်ပွဲတုန်းကရှမ်းပြည်နယ်လွတ်တော်3ရက်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပထမအနိုင်ရရှိခဲ့ပြီးပြည်ထောင်စုကြံ့ခိုင်ရေးပါတီ USDP ကဒုတိယ၊ရှမ်းတိုင်းနာမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD ကတတိယနေရာမှာအနိုင်ရရှိခဲ့တာဖြစ်ပါတယ်။
ဆက်ပြီးတော့ရခိုင်ပြည်နယ်ကြောက်တော်မြို့ပေါ်ကစစ်ရှောင်စခန်းမှာနေရက်ပြန်ရင်းနဲ့လူခွင့်ရေးချိုးဖောက်နေတာတွေကိုရပ်တန့်ပေးဖို့မလာကျေးရွာကနေရက်စွန့်ခွာလာသူတချို့ဇန်နဝါရီလ19ရက်နေ့မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒီအကြောင်းကိုတော့ကိုတက်နိုင်ကစူးစီးတင်ဆက်ပေးထားပါတယ်။
စစ်ရှောင်စခန်းတွင်နေထိုင်ရတာအခက်အခဲတွေရှိသလိုနေရာပြောင်းဖို့အတွက်လုံခြုံမှုမရှိတာကြောင့်ဆန္ဒထောက်ဖော်ရတာဖြစ်တယ်လို့ဆန္ဒထောက်ဖော်ရမှာပါဝင်တဲ့ကြောက်တော်မျိုးနဲ့မာလာကျေးွာဒေသခံတဦးကပြောပါတယ
်။စစ်ရှောင်ဘွားကိုရောက်နေတယ်ဆိုတော့ခဲခဲမြတ်ကြပေါင်းနဲ့ခင်ရပါတယ်ခင်ဗျာ။အဲဒါကြောင့်မလို့ကျွန်တော်တို့ရမှာကျင်လိုက်တဲ့ပစ္စည်းတွေပေါ့နော်။စပါးဆန်၊ကျင်းတော့စာခေတိအဲ့ဒီပစ္စည်းတွေကိုကျွန်တော်တို့ကအကုန်လုံးလွှတ်ရှင်းပါတယ်။အဲဒါကြောင့်မလို့ဆန္ဒပြန်ဆန္ဒဖြစ်တယ
်။ဆန္ဒထောက်ဖော်တဲ့ထင်မှာလူကြီးရဲ့3ဆွေနှိပါပါဝင်ပြီးကြောက်တော်မျိုးပေါ်ကမဟာကန်ကြီးရှင်ဖျားမှာဖွင့်လှစ်ထားတဲ့စစ်ရှောင်စခန်းနေထိုင်သူတွေဖြစ်ပြီးမာလာကျေးရွာနဲ့တိမ်မကျေးရွာတွေကထွက်ပြေးလာကြသူတွေဖြစ်ပါတယ်။လက်ရှိရခိုင်ပြည်နယ်တွင်းမှာတိုက်ပွဲတွေရပ်ဆိုင်းထားတာနှလားနီးပါးရှိနေပေမဲ့ကျေးရွာအနီးမှာတပ်မတော်ကတပ်ဆွေးထားတာကြောင့်ဒုက္ခသည်တွေနေရပြန်ဖို့ခက်ခဲနေတယ်လို့လည်းမာလာကျေးရွာကမဖြူဖြူသိန်းကပြောပါတယ်။
အော်ရွာကိုပြန်ဖို့ကတော့ခက်ခဲရတာရှိတာပေါ့နော်တောင်ပေါ်မှာတက်ဆစ်ထားတဲ့မြမတက်မလို့တွေရှိတယ်အားကြောင့်ပြည့်ရဲ့ရွာမှာထောင်ထားတဲ့မိုင်းတွေလည်းရှိတယ်အားကြောင့်ခက်ခဲတွေဖြစ်နေတာပါ
ပြည်ထောင်နေဆိုင်ပိုင်းကမြမစစ်တပ်နဲ့ရခိုင်လက်နက်ကိုင်ရဲ့ဖွဲ့တော်တိုက်ပွဲတွေပြင်းထန်ဖြစ်ပေါ်ရကကျောက်တော်မြို့နဲ့စေမိုင်လောက်ကွာမှာရှိတဲ့မာလာကျေးရွာကနေထွက်ပြေးတိမ်းရှောင်လာကြသူတွေဟာစခိုင်းတွင်ဆော့ဝဲနေတဲ့ခက်ခဲတွေနဲ့ရင်ဆိုင်နေရတာကြောင့်နေရပြန်နိုင်အောင်စီစဉ်ပေးဖို့တောင်းဆိုခဲ့ရတာလို့လည်းစန္ဒပြသူတွေကပြောပါတယ်
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ကရင်ပြည်နယ်နဲ့ပဲခူးတိုင်းဒေသကြီးမှာတပ်မတော်နဲ့ KNU တို့အကြမ်းဖြစ်ပွားနေတဲ့ပဋိပက္ခကိုအ мян ဆုံးကင်တွေဖြေရှင်းပေးဖို့အရက်ဖက်အဖွဲ့အစည်း100ကျော်ကနိုင်ငံတော်တမရနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထံအိတ်ဖွင့်ပေးစာပေးပို့ခဲ့ပါတယ်။တအန်းပလောင်တပ်ဖွဲ့ TNLA ကနေတိုက်ပွဲတွေရပ်တန့်နိုင်ရေးငြိမ်းချမ်းရေးအတွက်အစိုးရတပ်မတော်နဲ့ RCSS SSA တို့ကိုဆွေးနွေးအဖြေရှာဖို့အစဉ်အသင့်ဖြစ်နေကြောင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းသွားပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ။
တော်ရရှင်များရှင်ကြာသပတေးနေ့ညပိုင်းအတွက်ပတ်စဉ်ကဏ္ဍတွေကိုနားဆင်လို့ပြီးမှတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်။American သမ္မတဂျိုးဘိုင်ဒန်နဲ့ဒုတိယသမ္မတကမလာဟဲရစ်တို့ဟာဒီကနေ့မှသမ္မတနဲ့ဒုသမ္မတတွေအဖြစ်အပြေအဝါဆပြီးတော့တာဝန်ထမ်းဆောင်ကြတော့မှဖြစ်ပြီးကိုရိုနာဗိုင်းရပ်စ်ကရောဂါတုံ့ပြန်ရေးကိစ္စကိုအလေးထားဆောင်ရွက်သွားဖို့ရှိပါတယ်။ကြာသပတေးနေ့မှသမ္မတဂျိုးဘိုင်ဒန်ကကိုဗစ် -19 တိုက်ဖျက်ရေးနဲ့ပတ်သက်တဲ့သမ္မတမိန့်ထုတ်ပြန်ချက်တွေလက်မှတ်ရေးထိုးသွားမှဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာမနေ့ပုတ်တခုနေ့တုန်းကကျန်းသက်စာကျင်းစုပြီးနောက်ရီပိုင်းအတွင်းသမ္မတအမိန့်နဲ့ထုတ်ပြန်ချက်အတော်များများကိုလက်မှတ်ရေးထိုးခဲ့ပါတယ်။သူလက်မှတ်ရေးထိုးလိုက်တဲ့သမ္မတအမိန့်တွေကကိုရိုနာဗိုင်းရပ်စ်အကျက်အတဲတုံ့ပြန်ဖြေရှင်းမှုကိစ္စတွေအပြင်အရင်သမ္မတဒေါ်နယ်ထရမ့်လက်ထက်မှာထုတ်ပြန်ခဲ့တဲ့အမိန့်ကြေညာချက်အတော်များများကိုပယ်ဖျက်တဲ့အမိန့်တွေဖြစ်ပါတယ်။အသစ်တက်လာတဲ့သမ္မတဂျိုးဘိုင်ဒန်အစိုးရအဖွဲ့နဲ့ပူးပေါင်းဆောင်ရွက်လို့လူတရုတ်နိုင်ငံကပြောပါတယ်။ဝန်ကြီးဟောင်းမိုက်ပွန်ပီယိုအပါအဝင်သမ္မတထရမ့်လက်ထက်ထိတ်တန့်အစိုးရအဖွဲ့ဝင်လူပုဂ္ဂိုလ်28ဦးကိုတန်ခတ်အရေးယူကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကမနေ့ကကြေညာအပြီးမှာအခုလိုအစိုးရတင်တဲ့လက်တွဲဆောင်ရွက်လိုကြောင်းပြောတာဖြစ်ပါတယ်မြန်မာအပါအဝင်အိန္ဒိယနိုင်ငံတွေအတွက်ကိုဗစ် -19 ကာကွယ်ဆေးသံမောင်းများစွာကိုအိန္ဒိယကလာမယ့်သတင်းပတ်တွေအတွင်းမှာလှူဒါန်းမယ်လို့အိန္ဒိယအစိုးရသတင်းရင်းမြစ်တွေကဒီကနေ့ပြောပါတယ်အိန္ဒိယနိုင်ငံ AstraZeneca ဆေးကုမ္ပဏီရဲ့ကာကွယ်ဆေးသံမောင်းများစွာကို မြန်မာနဲ့တောင်အာရှနိုင်ငံတွေစီကိုလာမဲ့သတင်းပတ်အနေနဲ့အတွင်ပို့ပေးဖို့ရှိနေပြီးမြန်မာအနေနဲ့လည်းဒီကာကွယ်ဆေးတန်းနဲ့ချီပြီးထပ်မထားသလိုလာမဲ့ February လအတွင်းမှာကာကွယ်ဆေးထိုးနှံပေးဖို့ဤမှန်ထားပါတယ်ရှင်တို့ရရှင်များရှင်ကြာတာရင်းနေညပိုင်းကျွဲ VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VUE ကိုအားပေးနာဆင်နေအတွက်ကျေးဇူးတင်ပါတယ်တို့ရရှင်များနေတကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမများတစင်အောင်ပါ
This program has come to you from the Voice of America, Washington.